Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်အောက်တိုဘာလ29ရက်စနေနေ့မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ3040နဲ့48တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖို့မှာဒီမနေ့အတွက်အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးပါပါရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမအီတန့်စင်တဲ့အတူကြီးညာပေးပါပါ။အီရတ်နိုင်ငံမိုးဆူမြို့နာတဝိုင်းမှာအီရတ် IS တွေးကြော်တွေကတောင်းနဲ့ချီတဲ့ဒေသခံတွေကိုလူသားဒိုင်းသဖွယ်အကာအကွယ်ယူပြီးတော့ထိုးစစ်တွေကိုတုံ့ပြန်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကတောက်ကြန်နေမှာပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မောင်နှောဒေသတွင်လုံခြုံရေးတပ်ဖွဲ့တွေဆောင်နေတဲ့နယ်မြေရှင်းလင်းမှုတွေမှာအထမပြုတ်ကျင့်မှုတွေရှိနေကြောင်းသတင်းတွေပေါ်ထွက်နေတာနဲ့ပတ်သက်ပြီး American အစိုးရကလည်းစိုးရိမ်ပူပန်ကြောင်းဒီကနေ့ပဲပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကိုကြားရမှာပါမရှာပါဘူ
းကောင်းပါပြီရှင်ဒီမနေ့နားဆင်ကြရမယ့်ဒီသတင်းလွှာတွေထဲမှာတော့မောင်တော်မျိုးတိုက်ခိုက်ခံရမှုကြောင့်ဒုက္ခရောက်ရတဲ့ဒေသခံပြည်သူတွေစားနပ်ရိတ်ခါအတွက်ကမ္ဘာစားနပ်ရိတ်ခါအစီအစဉ်ရဲ့စိုးရိမ်မှုက
The World Food Program is concerned about the potential deterioration of the food security and
ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရအမျိုးသမီးပြောသွားတာပါဒီအကြောင်းနဲ့အတူရခိုင်ပြည်နယ်လူ့အခွင့်အရေးကိစ္စနဲ့ပတ်သက်ပြီးကုလအထူးကိုယ်စားလှယ်ရဲ့ပြောဆိုမှုပေါ်တုံ့ပြန်ချက်တွေအပြင်မြန်မာအစိုးရရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ပဲအထူးရောက်နေပြီလဲဆိုတာတွေနဲ့မြစ်ဆုံဆဲစီမံကိန်းရပ်တန့်ရေးကြိုးပမ်းဆောင်ရွက်မှုအကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဒေါခင်မြွတ်တက်နဲ့မတ်အီတန်စင်တို့ကပြောပြပေးပါမယ်ရှင်
အီရန်နိုင်ငံမိုးဆူးမြို့တနားတဝိုင်းမှာ IS စစ်တွေးကြော်တွေကတောင်းနဲ့ချီတဲ့ဒေသခံတွေကိုလူသားဒိုင်းသဖွယ်အကာအကွယ်ယူပြီးအီရတ်တပ်တွေရဲ့ထိုးစစ်ဆင်မှုကိုတုံ့ပြန်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ IS စစ်တွေးကြော်တွေဟာတကယ်အရေးပါတဲ့နေရာတွေအတိုက်အခံမခံရအောင်သူတို့ပြန်မေးဆွဲထားတဲ့အရက်သားတွေကိုပို့ထားပြီးတရေဘောကြောင်ကောက်ချစ်တဲ့နှီးပြူဟာကိုတုံးဖို့ကြိုးစားနေတယ်လို့အီရတ်စစ်တပ်ကထိုးစစ်ဆင်မှုတွေကိုကြံ့ကြံ့ခံနိုင်စေဖို့အတွက်သူတို့ကအမျိုးသမီးအမျိုးသားနဲ့ကလေးငယ်တွေကိုလူသားဒိုင်းတပွဲထိထိရောက်ရောက်အသုံးချနေတယ်လို့ဂျနီဗာကုလသမဂ္ဂယုံပြောခွင့်ရရာဗီနာရှမ်ဒက်စနီကပြောပါတယ်လူပေါင်း200ကျော်လောက်တပ်နဲ့အဖြစ်ခံရလို့တေဆုံးခဲ့ရပြီးဒီတေဆုံးသူတွေဟာအရင်ကအစိုးရရဲ့လုံခြုံရေးဆိုင်ရာတာဝန်ထမ်းဆောင်ခဲ့သူတွေဒါမှမဟုတ်နေရာရွှေ့ပြောင်းခိုင်းတာကိုညှဉ်းဆန်းခဲ့တာတွေကြောင့်ဖြစ်စေအသက်ခံရတာမျိုးဖြစ်နိုင်တယ်လို့လည်းကုလသမဂ္ဂရာရှိကပြောပါတယ်အခုတိတော့ IS တွေထိမ့်ချုပ်ထားတဲ့မိုးဆိုးမြို့လွတ်မြောက်ရေးအတွက်အီရတ်တွေဥဆောင်တဲ့စစ်ဆင်မှုမှာမြို့ရဲ့အရှိတ်တောင်ဘက်နဲ့မြောက်ဘက်တွေကရွာကလေးတွေကိုပြန်လည်သိမ်းယူပြီးမြို့စီကိုခြိတက်နေတာဖြစ်ပါတယ်မိုးဆိုးမြို့ရင်းနဲ့ဝန်းကျင်မှာနေထိုင်သူ1000ကျော်လောက်နေအိမ်တွေကိုဆန့်ခွာပြီးထွက်ပြေးနေကြရတာမို့သူတို့ရဲ့နေမှုထိုင်မှုကိုရောလူသားချင်းစာနာမှုဆိုင်ရာတွေမရမှောက်ကိုပါစိုးရိမ်ပူပန်မှုတွေတိုးလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်အီရတ်မြောက်ပိုင်းနဲ့အနောက်ပိုင်းမှာရှိတဲ့နေရာအတော်များများကို IS စစ်သွေးကြွတွေကတိုက်ခိုက်ခဲ့ပြီး2014နှစ်လယ်လောက်မှာစပြီးမူဆိုးမြို့ကိုသိမ်းပိုင်နိုင်ခဲ့တာဖြစ်ပါတယ
်။ Syrian နိုင်ငံရကမြို့ကိုအခိုင်အမာတက်ဆွဲထားတဲ့ IS စစ်သွေးကြွတွေကိုထိုးစစ်ဆင်ပြီးတိုက်ဖို့ကမ်းလှမ်းထားတဲ့ American တပ်တွေမှပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ American ကြောထောက်နောက်ခံထားတဲ့ထိုးစစ်ဆင်မဲ့ကိစ္စမှာဒီလိုရင်ဆိုင်နေရတာဖြစ်ပါတယ်။လက်တလုံးမှာတပ်ဖွဲ့တွေပဲရှိတဲ့ဒီစစ်ဆင်ရေးမှာပါဝင်မဲ့ Syria အခြေစိုက်ကတပ်ဖွဲ့ကိုပါဝင်ခွင့်မပေးဘူးလို့တူရကီသမ္မတ Recep Tayyip Erdogan ကညင်းနေတဲ့အတွက်ဒီလိုမျိုးရင်ဆိုင်နေရတာပါ။ကတ်လူမျိုးကာကွယ်ရေးအဖွဲ့ကိုအရေးတကြီးနဲ့အခမ်းအနားမှာပေးဖို့ကိုအမေရိကန်နိုင်ငံရဲ့မိတ်ဖက်ဥရောပနိုင်ငံတွေကအစိုးမြင်ပြီးညင်းဆိုနေကြပါတယ်။တမိုင်းစင်ဆက်အာရတ်အများစုနေထိုင်နေလာတဲ့ဒီရကာမျိုးမှာကတ်တွေကတိုက်ခတ်မှုတွေကိုဥဆောင်မယ်ဆိုရင်ဘာသာရေးဂိုင်းငွေတွေကြောင့်ပြိုင်ဆိုင်မှုတွေကိုမိလောင်ရလေပင်းတလို့ဖြစ်သွားမှာကိုစိုးရိမ်နေကြပါတယ်။အာရတ်တပ်ဖွဲ့တွေကလွဲပြီးတော့တခြားတပ်တွေကိုတုံးရင်ရကာမျိုးနေဆူနီအာရတ်တို့ကလက်ခံမှာမဟုတ်ဘူးလို့ဗီဒီနိုင်ငံရဲ့ကာကွယ်ရေးအတွင်းဝန်မိုက်ကယ်ဖဲလန်က France 24သတင်းမီဒီယာကိုသတိပေးပြောခဲ့ပါတယ်။အာရတ်တပ်တွေကသာဒီမျိုးလွတ်မြောက်ရေးကိုစွန့်ဆောင်နိုင်မယ်လို့သူတို့ကပြောပြီးတော့ဒါမှမဟုတ်ရင်ရကာမျိုးနေတွေကလွတ်မြောက်ရေးကိုကြိုးဆိုကြမှာမဟုတ်ဘဲနဲ့အာရတ်နဲ့ကတ်တွေကြားမှာတင်းမာမှုတွေပိုပြီးတော့ဆိုးလာနိုင်တယ်လို့သူကဆက်ပြောသွားပါတယ်။
ယာရုကနေထုတ်ပယ်ခံခဲ့ရတဲ့နယူးယောက်လွှတ်တော်အမတ်ဟောင်းအန်ထိုနီဝိုင်းနာရဲ့လိမ့်မှုဆန်ရကိုမိုဘိုင်းဖုန်းကနေတဆင့်စာနဲ့ပို့တဲ့အမှုနဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ဆက်နွယ်နေနိုင်ပေါ်ရရှိတယ်လို့ FBI ကစုံစမ်းစစ်ဆင်နေတဲ့ထောက်ထားတွေမှာဖော်ပြထားပါတယ်။အန်ထိုနီဝိုင်းနာဟာမစ္စစ်ကလင်တန်ရဲ့ ထိတ်တန့်နှစ်ထောက်ဟျူမာအဘီဒင်နဲ့လက်ထပ်ထားသူဖြစ်ပါတယ်အဘီဒင်နဲ့ဝိုင်းနဲ့ပိုင်ဆိုင်တဲ့တယ်လီဖုန်းတွေကိုတင်စီရမည်ပြီးတဲ့နောက်မှာဟီလရီကလင်တန်ရဲ့ကိုရီးကိုရာအီးမေးလ်တွေတွေ့ရှိလာတာဖြစ်တယ်လို့အစိုးရသတင်းရက်ွက်တွေကပြောပါတယ်အခုလို FBI ရဲ့စုံစမ်းစစ်ဆေးချက်ကမထင်မှတ်ဖက်နဲ့ထွက်ပေါ်လာတာဖြစ်ပြီးကလင်တန်နဲ့သူ့ရဲ့ပြိုင်ဘက် Republican Party ကဒေါ်နယ်ထရမ့်တို့ရဲ့မဲဆွယ်ပွဲတွေကိုစောင့်ကြည့်လေ့လာသုံးသပ်နေသူတွေရဲ့နိုင်ငံရေးစောင့်ကြည့်သူတွေကိုတုံ့လှုပ်စေခဲ့တာဖြစ်ပါတယ်
ဝန်ကြီးချုပ်ထရီဆာမေက EU ကနေထွက်ဖို့ကိစ္စရပ်တွေကိုဆက်လုပ်လို့မရနိုင်ပေမယ့်အငင်းပွားစရာတွေကိုမြောက်ပိုင်းအိုင်ယာလန်ရဲ့ဗဟုတရားရုံးကပယ်ဖျက်ပေးလိုက်တဲ့အတွက်ဗြိတိန်နိုင်ငံအနေနဲ့တည်ဝင်စိန်ခေါ်မှုတစ်ခုကိုတောက်ကြနေတုန်းကကြော်လွားနိုင်ခဲ့တာလည်းဖြစ်ပြီးတော့ဥရောပသမဂ္ဂကနေထွက်ဖို့အဆုံးဖြတ်အထမြောက်သွားပါတယ်။ဒါဟာဗြိတိန်နိုင်ငံ EU ကနေခွဲထွက်မဲ့ဆုံးဖြတ်ချက်ကိုတရားရုံးကနေပထမဆုံးချိန်ချမှတ်လိုက်တဲ့စီရင်တုံးဖြစ်ပြီးတော့ဂျွန်းလာတုန်းကမထင်မှတ်ဖဲနဲ့မဲ၄၀၀ခန့်နှုန်းအပိုတာပြီးတော့ဒီကိစ္စရပ်ကိုအတည်ပြုခဲ့တာပါ။ဥရောပကနေဗြိတိန်ထွက်ဖို့အစိုးရကခြိလှမ်းမစခင်မြောက်ပိုင်းအိုင်ယာလန်ဥပဒေပြုအဖွဲ့ရဲ့ညှိနှိုင်းဖို့လိုတယ်လို့ဒေတာတွေအမှတ်တွေကတရားစွဲဆိုမှုမှာပြောခဲ့တာပါ EU ကနေနှုတ်ထွက်ဖို့အချိန်နှစ်နှစ်လောက်ယူရမှာပါဒီကိစ္စကိုမလကုံမှာစတင်မှုယူရခဲ့တဲ့အကြောင်းကို Lisbon စာချုပ်ပုံမှန်50ကိုကိုကတင်ပြခဲ့တော့ကဝန်ကြီးချုပ်ကပြောခဲ့ပါတယ်တရားရုံးရဲ့ဆုံးဖြတ်ချက်ကိုဒီမနက်မှာကြိုဆိုပြီးတော့ပုံမှန်50ကိုစီစဉ်ထားတဲ့အတိုင်းစောက်ဖို့သဘောတူညီချက်ကိုလည်းရပြီလို့ဗြိတိန်ကောင်ဆောင်မှုဆိုင်ရာပြောခွင့်ရတဲ့အုပ်ကတောက်ချာနေမှာပြောခဲ့ပါတယ်ရှင်
New American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မုံတော်ဒေသတွင်လုံခြုံရေးတပ်ဖွဲ့တွေဆောင်ရွက်နေတဲ့နေမင်းရှင်းလင်းမှုတွေမှာမွတ်စလင်အမျိုးသမီးတွေကိုအဓမ္မပြုကျင့်မှုတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်စိတ်ပူကြောင်းမြန်မာစစ်အဝန်ကြီးတွေကိုတိုက်ရိုက်ပြောဆိုနေတယ်လို့ပုံဝင်လင်းလင်းနဲ့တရားဥပဒေနဲ့အညီဆောင်ရွက်ဖို့အတွက်ဖို့နဲ့တေးသေးချာချာစုံစမ်းစစ်ဆေးဖို့တိုက်တွန်းကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရချိုးဖောက်မှုတွေလုပ်နေတာအတွက်ချမှတ်ထားတဲ့အမေရိကန်အစိုးရရဲ့အရေးယူဒဏ်ခတ်မှုအခြေအနေနဲ့ပတ်သက်ပြီးမေးမြန်းချက်ကိုတော့အရေးယူဒဏ်ခတ်မှုတွေလျှော့ချပယ်ဖျက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြုရင်ရတကယ်လုပ်မလုပ်ဆက်လက်စောင့်ကြည့်နေတာဖြစ်ကြောင်းဖြေကြားခဲ့တာပါ။သမရယုံပြောခွင့်ရဦးစော်ထေးကတော့ရခိုင်ပြည်နယ်ကအခြေအနေမှန်ကိုသိရဖို့အတွက်နိုင်ငံတကာအဖွဲ့အစည်းဝင်ရောက်ခွင့်ပြုဖို့နဲ့တမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောင်းဆိုထားတဲ့အတိုင်းမြန်မာအစိုးရကဆောင်ရွက်နေကြောင်း VOA ကိုပြောကြားခဲ့ပါတယ်။ဒီကိစ္စကိုနိုင်ငံခြားရေးဌာနကနေကင်တွယ်နေကြောင်းနဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးဖိအားပေးမှုတွေဆွတ်ဆွဲဝေဖန်မှုတွေလှုပ်လာနိုင်တာမို့ဥပဒေနဲ့အညီတတိကြီးကြီးထားပြီးဆောင်ရွက်နေကြောင်းလည်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အစိုးရပြောခွင့်ရစီပင်သားရဲဝန်ကြီးဦးမင်းအောင်ကလည်းအခုချိန်ထိမွတ်စလင်ကျေးရွာတွေစီကလူခွင့်ရချိုးဖောက်မှုနဲ့ပတ်သက်ပြီးတစုံတရာတိုင်ကြားလာတာမျိုးမရှိသေးပါဘူးလို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတရားချာချာစုံစမ်းစစ်ဆေးဖို့အတွက် Amnesty International လူခွင့်ရအဖွဲ့ကြီးကတမက Human Rights Watch လူခွင့်ရအဖွဲ့ကြီးကလည်းဒီလိုစုံစမ်းစစ်ဆေးရမှာကုလသမဂ္ဂကိုဖိတ်ခေါ်ဖို့အတွက်ကြေညာချက်တွေထုတ်ပြန်ပြောဆိုခဲ့ကြပါတယ်။
Boko Haram Islamic အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တယ်လို့တနည်းရှိတဲ့သူတွေက Nigeria စစ်တမ်းရာတွေမှာဖမ်းထားတဲ့ကလေး186ယောက်ကိုလွတ်ပေးဖို့ကုလသမဂ္ဂကညှိနှိုင်းခဲ့တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကတောက်ကြနေမှာပြောသွားပါတယ်။ Maiduguri မြို့အရှိမြောက်ဘက်ကစစ်တမ်းရာတွေမှာနောက်ထပ်ကလေးတွေကိုအ ਨੇ ဆုံးခဏတာတော့ဖမ်းထားမှာကိုဒီအဖွဲ့တွေကစိုးရိမ်နေတယ်လို့အနောက်နယ်ဗဟိုအာဖရိကတိုက်ဆိုင်ရာ UNICEF ရဲ့ညွှန်ကြားရေးမှူး Manuel Fontaine ကပြောပါတယ်ညီနိုင်မှုအပြီးအားလုံးပြန်လွတ်လာခြင်းစစ်ဆေးမေးမြန်းရမှာ Boko Haram နဲ့ဆက်ဆက်မှုတော့မရှိဘူးဆိုပြီးတော့ယာနဲ့ချီတဲ့ဖမ်းခံထားတဲ့သူတွေထဲမှာကလေးတွေဘယ်နှယောက်ပါတယ်ဆိုတဲ့အကြောင်းကို Nigeria စစ်တပ်တွေကပုံမှန်အစီရင်ခံစာပေးခဲ့ပေမဲ့စစ်တပ်ကဖမ်းထားတဲ့ကလေးတွေကိုပြန်လွှတ်ဖို့ညီနိုင်တဲ့အကြောင်းမှတ်တမ်းတင်ထားတာဒါပထမဆုံးပါဘူကိုဟဲရန်စီးနှင်းထားခဲ့မှုတဲ့နေရာတွေမှာဒီကလေး186ယောက်နေခဲ့ရပြီးတော့ဒီနေရာတွေလွတ်မြောက်ပြီးမှပဲကလေးငယ်တွေဖမ်းခင်ခဲ့ရတာလို့စနီဂေါနိုင်ငံကဒါကာမြို့အခြေစိုက်သတင်းတောက်တွေကိုရုတ်တံကတဆင့်ဖုံးပြောပြီးတော့ဖွန်တိန်ကပြောပြခဲ့တာပါ။
တောက်ချန်တွေကအမေရိကန်နိုင်ငံရှီကာဂိုမြို့က ိုဟဲနိုင်ငံတကာလေဆိပ်မှာ American Airlines Jet Lin မှာမီးလောင်တဲ့အတွက် key theory ကိုအရေးပေါ်ကဲထုတ်ခဲ့ရပြီးလေယာဉ်ပြေးလည်အတော်များများကိုလည်းပိတ်ပစ်ခဲ့ရပါတယ်ဒီလိုကဲထုတ်ခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးဒဏ်ရာရသူက6ဦးရှိတယ်လို့ Chicago က WLS သတင်းမှာဖော်ပြပါတယ်ဒီလေယာဉ် Chicago ကနေ Miami ကိုသွားမယ်လေယာဉ်ပါအခုလိုမီးလောင်တဲ့ဖြစ်ရပ်ဟာ engine ဆိုင်ရာဆက်ချိုးရမှုကြောင့်ဖြစ်တာပါဒီ key ဆင်မှာ key theory ပေါင်း162ဦးလိုက်ပါလာပြီးဝန်ထမ်းက6ဦးပါပါတယ်
ကမ္ဘာမြေပေါ်မှာရှိတဲ့လူသားတွေကိုဂျူသားတွေရှိကအဆက်အသွယ်လောက်တာနဲ့ပတ်သက်တဲ့သတင်းကိုဒီအပတ်အတွင်းမှာအရင်မဲ့ခေတ်စားနေတာဖြစ်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုဒေါက်ကင်မြွန်းတင်နေမှအသံစဉ်တို့တင်ညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်တဲ့ကမ္ဘာစားနာရိတ်ခါအစီအစဉ်ရဲ့ဆိုးရိမ်မှုအကြောင်းကိုတင်ပြပေးပါမယ်မောင်တော်အကြမ်းဖက်မှုကြောင့်ဒုက္ခရောက်ရတဲ့ဒေသခံပြည်သူတွေအတွေ့စားနာရိတ်ခါမလုံမလောက်ဖြစ်လာမဲ့အခြေအနေကို WFP ကမ္ဘာစားနာရိတ်ခါအစီအစဉ်ကဆိုးရိမ်မကင်းဖြစ်မိကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်ဝူဒီတောင်မြို့နယ်မှာထောက်ပံ့မှုလုပ်ငန်းတွေကို WFP ကပြန်စတင်နေပြီးလုံခြုံရေးတင်းကျပ်ထားတဲ့မောင်တော်ဒေသကအကာအကွယ်မဲ့နေသူတွေကိုထောက်ပံ့ကူညီနိုင်ဖို့ WFP ကအသင်းရှိနေတဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံက VOA ကိုပြောပါရယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုဆက်ပြီးပြောပြမှာပါရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြီးကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတစ်ခုဖြစ်တဲ့ WFP ရဲ့ကူညီထောက်ပံ့မှုအစီအစဉ်တွေပြန်ပြီးစတင်နိုင်ဖို့မြန်မာတပ်မတော်နဲ့အစိုးရဘက်ကပြန်ပြီးခွင့်ပြုခဲ့ပေမဲ့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေရသေးပဲလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပါတယ်
The World Food Program is concerned about the potential deterioration of the food security and nutrition.
ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခရောက်နေတဲ့လူထုအတွေ့စားနပ်ရိတ်ခါနဲ့သူတို့ရဲ့အာဟာရဓာတ်ဆော့ယုတ်ကျဆင်းလာမဲ့အလားအလာကို WFP အနေနဲ့စိုးရိမ်မကင်းဖြစ်မိပါတယ်။အောက်တိုဘာလ26ရက်ဗုဒ္ဓဟူးနေ့ကဘူးသီးတောင်မြို့ပေါ်ကအကာအကွယ်ကင်းမဲ့နေတဲ့အိမ်ထောင်စုတွေထက်ကလူဦးရေ2000ကိုပုံမှန်ငွေကြေးထောက်ပံ့မှုပြန်စတင်ခဲ့ပါတယ
်။ဒါပြင်စစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေတဲ့ဘူးသီးတောင်မောင်းတော်ဒေသမှာလက်ရှိသူတို့ရဲ့အစီအစဉ်တွေကိုပြန်ပြီးမစတင်နိုင်သေးပေမဲ့စားနပ်ရိတ်ခါထောက်ပံ့ရေးအတွက် WFP ဘက်ကအဆင်သင့်ရှိနေကြောင်းပြောခွင့်ရအမျိုးသမီးကဆိုပါတယ်။
The World Food Program is on standby to resume its regular distributions of food for 17,000 pregnant women, nursing mothers, and young children. ဒီတောင်ဒီတောင်မှာရှိတဲ့ကိုယ်ဝန်ဆောင်အမျိုးသမီးတွေ
ခလေးအမိတွေနဲ့အပါအဝင်အဟာရဓာတ်ချိုးတက်နေတဲ့ခလေးဦးရေစုစုပေါင်း 18,000 အတွက်အဟာရဓာတ်ပြည့်ဝတဲ့အစားအစာတွေပုံမှန်ဖြန့်ဝေတဲ့အစီအစဉ်ကိုပြန်စနိုင်ဖို့ WFP အနေနဲ့အဆင်သင့်ဖြစ်နေပါတယ်။ဒါအပြင်မောင်တော်မျိုးနယ်ကိုအစိုးရကသွားခွင့်ပြုတဲ့အချိန်မှာစားနပ်ရိတ်ခါမလုံမလောက်ဖြစ်နေတဲ့နောက်ထပ်လူဦးရေ9000အတွက်အစားအစာတွေပုံမှန်ဖြန့်ဝေတဲ့အစီအစဉ်ကိုပြန်ပြီးစတင်ဖို့ WFP ကအဆင်သင့်ဖြစ်နေပါတယ်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်တဦးကိုမောင်းတော်ဒေတာအခြေအနေတွေကိုလာရောက်ကြည့်ရှုဖို့မြန်မာအစိုးရကစီစဉ်နေကြောင်းတမရယုံပြောခွင့်ရပုဂ္ဂိုလ်ကမနေ့ကပြောဆိုချက်အပေါ်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့သဘောထားကို VOA ကမေးမြန်းခဲ့ပေမဲ့သူကပြန်ပြီးဖြေဆိုဖို့ညှင်းဆိုခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအခြေအနေတွေဘာတွေဖြစ်နေသလဲဆိုတာမှန်မှန်ကန်ကန်တိတိကျကျသိရဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုတွားရောက်ကြည့်ရှုခွင့်ပြုဖို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကြာတာပတိနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရဟင်းလီကမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါတစ်ဖက်မှာလည်းနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အခြေအနေတွေကိုတွားရောက်ကြည့်ရှုနိုင်အောင်မြန်မာအစိုးရကစီစဉ်တဲ့နေရာမှာဟန်ပြပုံစံမျိုးမဟုတ်ဘဲလွတ်လွတ်လပ်လပ်စုံစမ်းခွင့်ပြုတင်ကြောင်းဝေဖန်ထောက်ပြမှုတွေရှိနေပါတယ်အောက်တိုဘာလ9ရက်နေ့ကဖြစ်ခဲ့တဲ့မောင်းတော်အကြမ်းဖက်တိုက်ခိုက်မှုအပြီးအကြမ်းဖက်သူတွေကိုလိုက်လံဖမ်းဆီးတဲ့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသတစ်လျှောက်မှာနယ်မြေရှင်းလင်းရေးတွေကိုမြန်မာတပ်မတော်နဲ့ရဲတပ်ဖွဲ့ကပူးပေါင်းဆောင်ရွက်နေကြောင်းမြန်မာအစိုးရကထုတ်ပြန်ကြေညာထားပါတယ်ဒါပေမဲ့မြန်မာတပ်မတော်ဘက်ကအပြစ်မဲ့ဒေသခံတွေအပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်တွေနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကဝေဖန်ထောက်ပြနေကြပါတယ်။မြန်မာအာဏာပိုင်တွေဘက်ကတော့သူတို့အနေနဲ့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့ညှင်းဆိုထားပြီးလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ရင်လည်းသူတို့ကိုယ်တိုင်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်။
မအင်ဂျင်နီယာဆူဇီတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်လူခွင့်ရေးကိစ္စနဲ့ပတ်သက်တဲ့ကုလထူးကိုယ်စားလှယ်ရဲ့ပြောဆိုမှုပေါ်တုံ့ပြန်ချက်ကိုတင်ပြပေးပါမယ် ရခိုင်ပြည်နယ်မှာအကြမ်းဖက်သမားတွေတပ်ဖြတ်တာခံခဲ့ရတဲ့လုံုံရီတပ်ဖွဲ့ဝင်တွေနဲ့ပတ်သက်ပြီးအထွေထွေညီလာခံအတွင်းမစ်စီယန်ဟီလီအနေနဲ့ပြောဆိုသွားခြင်းမရှိတဲ့အပေါ်အထူးစိတ်မကောင်းဖြစ်မိကြောင်းသမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါရယ်အခုဖြစ်ပွားနေတဲ့ပြဿနာတွေနဲ့ပတ်သက်ပြီးအခြေအနေမှန်ကိုနိုင်ငံတကာအနေနဲ့သိရဖို့ရခိုင်ပြည်နယ်ကိုမြန်မာနိုင်ငံဆိုင်ရာကုလထာနေကိုယ်စားလှယ်ကိုတွားရောက်ကြည့်ရှုဖို့ဖိတ်ခေါ်တားပြီးပြတဲ့အကြောင်းလဲဦးစောထေးကပြောပါရယ်ကိုအောင်ကဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါရယ်ရှင
်ဟိုမစ္စအိုင်ဒီကြောနဲ့ပတ်သက်ပြီးတော့ဗောနော်ကုလသမဂ္ဂလူ့ကိုယ်ရေးအကောင်ချက်တွေကိုလေးစားအလေးထားရယ်ဗောနော်အဲဒါလူ့ကိုယ်ရေးပြည်နာတင်ရင်းလူတွေနဲ့လည်းကျွန်တော်တို့ကုအောင်ဆောင်ရွက်ခဲ့တယ်အခုကြောကြချက်မှာမပါတဲ့ဟာတခုတော့ရှိတယ်။သူကပါတယ်ဆိုတော့ဒီကိစ္စကအော်ဒီတာကကိုယ်ရင်းမှာကျွန်တော်တို့ငွေကြေးမှာရှိတယ်ငွေကြေးဆောင် yes စကန်ကိုဝင်ပြီးတော့လုံလုံကြီးတစ်ဖက်ဝင်ပြီးဆက်ချက်ပြီးတော့ကျွန်တော်တို့တန်းခရမ်းနေယူသွားတယ်ဖြစ်အကြမ်းဖက်တိုက်ခိုက်မှုဖြစ်ဆက်ဖြစ်တယ်။အဲ့ဒါနဲ့ပတ်သက်ပြီးဒီတေဆုံးသွားတဲ့ရတဖက်ဝင်ပြီးအပတ်သေးသွားတဲ့နောက်စစ်တီတွေပေါ့နော်သူတို့အတွက်ဟိုဝမ်းနေဒီကွာကြောင့်စိတ်မကောင်းတဲ့အကြောင်းပြောပြတာမပါတဲ့အတွက်ကျွန်တော်တို့ကတော့ဟိုအထူးတည်းသိမကောင်းဖြစ်မိတယ်
ဒီအထွေထွေညီလာခံမှာပေါ့လေမစ်ရှင်ဟီလီကဒီရခိုင်ပြည်နယ်တွေကအဲ့ဒီဒေသတွေကိုအကန့်အသတ်မရှိဝင်ရောက်ဖို့ ਨੇ နောက်ဒီမှန်မှန်ကန်ကန်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပေးဖို့လည်းတိုက်တွန်းထားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗာမင်းပြောချင်ပါလေခင်ဗ
ျစုံစမ်းစစ်ဆေးအဖွဲ့ပေါ့နော်အဲ့ဒါကဒီလိုကျွန်တော်တို့ပြီးခဲ့တဲ့အော်တိုဘာလ26ရက်နေ့မှာမြန်မာနိုင်ငံရဲ့တပ်ဖွဲ့ကနေပြီးတော့ဒီပစ်စနစ်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖွဲ့ပြီးထားပြီးဖြစ်ပါတယ်ဥက္ကဋ္ဌကအဖွဲ့စည်းဒီလိုအဲ့ဒီဒေတာကိုတွားရောက်ခွင့်ပြုဖို့ဆိုတော့တိုက်တွန်းထားတာရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဒီရပိုင်းမှာပဲကျွန်တော်တို့မြန်မာနိုင်ငံမှာရှိရကုလသမဂ္ဂဌာနကိုယ်စားလှယ်ကိုအဲ့ဟိုတွားဖို့ကျွန်တော်တို့ကမ်းလှမ်းဖိတ်ကြားထားပြီးဖြစ်ပါတယ်။အဲ့ကုလသမဂ္ဂဌာနကိုယ်စားလှယ်တွားနိုင်ဖို့အတွက်ကျွန်တော်တို့ကအလုံးဟိုပံ့ပိုးမှုတွေလုပ်ပေးမယ်။အဲ့တော့ကုလသမဂ္ဂအဖွဲ့အစည်းတွေအဲ့ဟိုတွားရောက်ဖို့ပြိပင်နေဆိုတာလုံးဝမဟုတ်ဘူ
းဒီရခိုင်ပြည်နယ်ကအဲ့ဒီဒေတာအတွင်းမှာခုနလိုပေါ့သတင်းမီဒီယာတွေကိုရောပဲနောက်ဒီ international နိုင်ငံတကာအဖွဲ့အစည်းတွေကိုရောပဲဝင်ရောက်ခွင့်မပေးတဲ့အတွက်ကြောင့်ဒီလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုပြီးတော့ပြောဆိုနေတဲ့အပေါ်မှာရောဗာမြန်တုံ့ပြန်ပြောချင်ပါလေခင်ဗျအ
ဲ့ဒါလေသူတို့တုံ့ပြန်တဲ့အချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြန်ပြီးတော့ fishing ချက်ပေါ့နော်ကျွန်တော်တို့ဘက်က response ကိုကျွန်တော်တို့ပြောပါတယ်ပြောတဲ့အခါမှာတချို့သောမီဒီယာတွေမှာပြည်ပစုံတော့မပေါ်ပြတာတွေ့ရပါတယ်အဲဟိုအတတ်နိုင်ဆုံးတော့ကျွန်တော်တို့ဒီလာမင်းသမီးအောင်တော့ကျွန်တော်တို့ကဟိုပြည်ပြည်စုံစုံဖြေချပေးပါတယ်တိုးတော့တစ်ဖက်မှာလည်းဒီသတင်းမားပေါ့နော်ထုတ်လွှင့်ရေးကွန်ရက်ကြီးကနိုင်ငံတကာနဲ့အနှံ့ပေါ့နော်ပေါက်ရောက်နေတာတွေ့ရပါတယ်သူတို့ရဲ့သတင်းဖြန့်ချိမှုတွေကြီးလိုက်တဲ့အခါမှာကျွန်တော်တို့2012ခုနှစ်ကရခိုင်ပြည်နယ်ဖြစ်ခဲ့တဲ့ပြည်ပခါတွေကဗီဒီယိုတွေပြီးရင်အဲရောဓာတ်ပုံတွေနောက်တခြားနိုင်ငံမှာဖြစ်ထားခဲ့တဲ့ဓာတ်ပုံတွေဗီဒီယိုတွေဒါမျိုးတွေကိုအသုံးပြီးတော့သတင်းမှသတင်းရောင်ပြုလုပ်နေတာဖြစ်ပါတ
ယ်။ဟုတ်ကဲ့ဆိုတော့ဟိုမနေ့ကဆိုလို့ရှိရင်ဒီ writer ကသတင်းမှဆိုလို့ရှိရင်ပေါ့နော်ဒါသူတို့ကတော့ဒီ Rohingya သတင်းရင်းမြစ်ကိုကူးကပ်ပြီးတော့ရေးထားတာပေါ့။ဒီကြီးကန်းပြင်ရွာမှာပေါ့လေနေကြဆောင်တက်တီးကရောက်လာပြီးတော့ရွာသားတွေကိုဒီတချို့ဒီစားနဲ့ရိတ်ခါတွေပေးပြီးတော့ရွာကနေနှင်ထုတ်တယ်ဆိုပြီးတော့ရေးထားပါတယ်ခင်ဗျ။ဆိုတော့ဟိုအဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဗာမင်းပြောချင်ပါလေ။အဲ့
writer သတင်းဌာနရေးတဲ့သတင်းတော့ကျွန်တော်တို့ပုံကိုရေးရပြည့်ရင်းနှီးမှုရှိပါတယ်။အဲ့မောင်တော်မှာရှိတဲ့ဂျန်ဒီကွန်မန်ဒါပေါ့နော်စစ်စင်ရင်ဝင်ရောက်နေတဲ့ကွန်မန်ဒါကြီးတိုက်ရိုက်ကျွန်တော်တို့ကဒီဘက်ကစပီကာဖွင့်ပြီးတော့သူ့သတင်းတော့ကိုနားထောင်ကိုင်းပြီးတော့ရေးပါတယ်။ဟောပြောပါတယ်ပေါ့နော်ပြောတဲ့အခါမှာလည်းသူလည်းကိုယ်တိုင်လည်းကြားတယ်ကြားပေမဲ့လို့ဒီရေးသားချက်ကကျွန်တော်တို့ writer သတင်းတော်ရိုက်ဖော်ပြတဲ့ဟာတစ်ဖက်ဆောင်းလင်းဖြစ်နေတယ်ဆိုတာတွေ့ရတယ
်။အတီးပြုတ်လို့မရတဲ့သတင်းတွေအများကြီးတက်လာတာနဲ့ပတ်သက်ပြီးတော့ပေါ့လေဟိုအစိုးရဘက်ကခုနလိုပေါ့ဒီအခြေအနေမှန်ကိုဟိုအားလုံးသိရဖို့အတွက်ဒီလက်တွေ့ပေါ့အကွင်းဆင်းပြီးတော့ဒီအားလုံးသိရဖို့အတွက်ဒီအခြေအနေတွေကိုဘလို့ဟိုထုတ်ဖော်တင်ပြပေးဖို့အစီအစဉ်များရှိပါလဲခင်ဗ
ျကျွန်တော်တို့ဒီမတမ်းမရာတွေလည်းပြည့်ပြည့်စုံစုံရှိတယ်ကျွန်တော်တို့ကုလသမဂ္ဂကိုလည်းပြောထားတယ်သူတို့ပြောထားတဲ့သတင်းချက်လက်တွေအထောက်အထားခိုင်းမှမှရှိရင်ကျွန်တော်တို့ကိုပေးပါကျွန်တော်တို့အစိုးရကိုပေးပါကျွန်တော်တို့စီစစ်မယ်အဲ့ဒါကိုလည်းကျွန်တော်တို့ကုလသမဂ္ဂမှာရှိတယ်ကျွန်တော်တို့ကုလသမဂ္ဂဆိုင်ရာကျွန်တော်တို့မြန်မာနိုင်ငံအသံအကြီးကြီးရှိတယ်ဟိုဂျနီဗာမှာရှိတယ်ကျွန်တော်နယူးယောက်မှာရှိတယ်အဲ့ဒါကိုလည်းပေးပါဒါမှမဟုတ်ကျွန်တော်အစိုးရကိုပေးပါအဲ့ဒါကိုကျွန်တော်တို့က verify လုပ်ပြီးတော့ကျွန်တော်ပြန်ရှင်းမယ်ဆိုပြီးတော့ကျွန်တော်တို့ကမ်းလှမ်းထားပြီးသားဖိတ်ခေါ်ထားပြီးတော့ဖြစ်ပါတယ်အဲ့တော့ဟိုဒီလိုမျိုးဟိုတရင်းမားတွေဖြန့်ချီပြီးတော့လုံမြောင်နေပတ်သက်လို့ဘယ်လိုဖြစ်ရှင်းမလဲဆိုရင်ခုနပြောတဲ့ဆယ်စုနဲ့များစွာတိဆောက်ထားတဲ့ဒီကွန်ရက်ကြီးကိုကျွန်တော်တို့ဒီအစိုးရတဲ့လက်ထက်အရင်အစိုးရနဲ့အတူတူဖြစ်မှာပဲဆိုတော့ logic ရာ concept ဆိုပြီးတော့လုပ်တဲ့အပေါ်မှာတော့တက်နိုင်တယ်များဖြည့်ရှင်းသွားမယ
်ကိုအောင်မင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ဒီမြန်မာအစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လှုပ်ဆောင်မှုဘက်ကိုတလဲကြည့်ကြရအောင်ပါမြန်မ
မြန်မာအစိုးရရဲ့အဆင့်အမြင့်ဆုံးငြိမ်းချမ်းရေးလုပ်ငန်းစဉ်အစည်းအဝေးကနေမကြာခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်နိုင်တဲ့နေရာတွေမှာစတင်ပသွားဖို့ဆုံးဖြတ်လိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ UPDJC ခေါ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးရေးဘူးရဲကော်မတီအစည်းအဝေးကနေဒီအမျိုးသားအဆင့်ဆွေးနွေးပွဲတွေပြည်내တချို့မှာစတင်ပပြီးနောက်လာမယ့်27ရာစုပင်လုံးညီလာခံကိုတင်ပြနိုင်ရေးသဘောတူခဲ့ကြပါတယ်။NCA ကတနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားအဖွဲ့တွေပါဝင်နိုင်ရေးလဲဆက်ကြိုးပမ်းနေတယ်လို့ပြောတဲ့သမရယုံပြောခွင့်ရဦးစောထေကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဦးစောထေခင်ဗျာတောက်ချနေမှာလုပ်တဲ့ဒီ UPDJC ပြည်တော်စုငင်းချင်းဆွေးနွေးရေးဒီပူတွဲကော်မတီရဲ့အစည်းအဝေးမှာအထူးခြားဆုံးဆွေးနွေးချက်ဆိုလို့ရှိရင်ဘယ်အချက်ကိုထောက်ပြမလဲ။
ငင်းချင်းတို့အရေးကြီးတဲ့ဟာပေါ့နော်။မျိုးသားဆက်နိုင်ငံရေးဆွေးနွေးပွဲတွေဒီနေ့တိုင်းသားဒေသတွေအဲ့လိုအောက်မှာကျင်းပပြုလုပ်ဖို့သဘောတူညီချက်ရပါတယ်ဒီကနေပြီးတော့ကျွန်တော်အပြည့်ပြည့်ပြီးသွားရင်သက်ဆိုင်ရာဒေသတွေမှာအမျိုးသားစစ်ဆွေးနွေးတွေကျင်းပပြီးတော့မှနောက်ဆုံးဖေဖော်ဝါရီလမှာကျင်းပမယ်27ရာစုပြည်လုံးဒုတိယအစည်းအဝေးမှာဒီကပြည်သူတွေအားလုံးရဲ့ဆွေးနွေးချက်တွေအပေါ်ရောက်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့အခုလိုဒီအမျိုးသားစစ်ဆွေးနွေးပွဲတွေပေါ့နော်ဒီပြည်နယ်တိုင်းနေမှာကိုဘယ်အချိန်လောက်ဘယ်ဒေသတွေမှာဆက်လုပ်ဖို့ရည်မှန်းထားလဲ
လာမယ့်နိုဝင်ဘာလသူရဘာတတရဘာလောက်မှာစပြီးတော့လုပ်ဖို့ပြင်ဆင်ထားတဲ့အဖွဲ့တွေရှိတယ်ပေါ့နော်။ဒီကနေတော့တီအိုပါပေါ့နော်။လုပ်ငန်းလမ်းညွှန်တွေကျပြီဆိုတာနဲ့သူတို့ဒေသတွေမှာဆွေးနွေးပွဲတွေလုပ်ဖို့အဲ့မှာလည်းဟိုပို့ပြီးတော့ဟိုလူထုစိတ်ဝင်စားဖို့ကောင်းတာကရွေးထားတဲ့ခန္ဓာကြီး၅ခုခေါင်းပင်တွေမှာကျွန်တော်တို့တကယ်အနာဂတ်မှာပြောချင်တဲ့ဖက်ဒရယ်ပြည်တော်စုပုံစံတွေပေါ့နော်။နောက်တရားစာလခွဲဝေမှုတို့အမေရစီမံခန့်ခွဲရေးတို့စသည်ဖြစ်ပေါ့နော်။တကယ်ပြည်သူတွေလိုလားနေတဲ့နိုင်ငံရေးသစ္စာရပ်တွေအောက်ခြေမှာဆွေးနွေးနိုင်မယ်ဒေတာဖြစ်တယ်အဲ့တော့နိုဝင်ဘာလမှာအစောဆုံးဆွေးနွေးမယ်နောက်တစ်ချက်က NCA မထိုးထားသေးတဲ့ကမ်းမလမ်းကမ်းဖွဲ့စည်းတွေရှိတဲ့နယ်မြေတွေကြာရင်တော့သူတို့ကလက်မှတ်မထိုးထားတဲ့အတွက်ပါဝင်ခွင့်ဒီမျိုးသားဆွေးနွေးပွဲကိုခေါ်ယူကျင်းပမခွင့်မရှိတဲ့အခါမှာဒီဟာကတော့သူတို့ကိုစောင့်တဲ့ဂျန်နက်ဒေတာတွေမှာဥစားပေးပြီးလုပ်သွားပါတော့ဒီသဘောလေးတွေတော့ဆွေးနွေးတာရှိပါတယ
်ဟုတ်ကဲ့ဒီ NCA လို့ခေါ်တဲ့ဒီတနိုင်ငံလုံးအဖြစ်ခရဆဲရေးလမ်းမမထိုးရသေးတဲ့ဒီတိုင်းသားအဖွဲ့တွေပေါ့နော်သူတို့အတွက်ရောဒီ UPDJC အစည်းအဝေးမှာထူးထူးခြားခြားပြောခဲ့တာရှိလား
တော်အောင်ဆန်းစုကြည်ကိုယ်တိုင်ပြောတဲ့အဖွဲ့ငယ်ကမှပါပါတယ်ဒီ MC လမ်းမရေးထိုးဖို့ဒီဖေဖော်ဝါရီလမတိုင်ခင်ပေါ့နော်အဲအမှတချို့ကလည်းဘယ်လိုတွေပြောကြလဲဆိုတော့ဒီအမျိုးသားဆွေးနွေးပွဲတွေမလုပ်ပါနဲ့ဘူးနည်းနည်းလေးသူတို့လမ်းမရေးထိုးမယ့်အချိန်ကိုစောင့်ဆိုင်ပေးပါဆိုတဲ့သဘောမျိုးတွေပြပမှပြောနေတာရှိတယ်ပေါ့နော်အဲ့ဒီပုံမှာတော့နိုင်ငံတော်တိုင်ပါပို့ကိုတိုက်တွန်းသွားတာကတော့ဒီလုပ်ငန်းစဉ်မှာ MCA ရေးထိုးဖို့စဉ်းစားကြဖို့အတိတ်ဆွဲတာနဲ့အချိန်ဆိုင်တာပေါ့နော်ဒါမျိုးလေးတွေသူပြောသွားတာရှိပါတယ်။နောက် UPDJC အစည်းအဝေးမှာလည်းတက်လာတဲ့ member တွေကလည်းဒီလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေပါဝင်ဖို့တင်ပြကြတာရှိပါတယ်။အဲ့ပုံမှာလည်းနိုင်ငံတော်တိုင်ပါပို့ကိုပြောသွားတာကဒီလက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့ကျွန်တော်တို့သတင်းမထုတ်ကြတာရှိမှာပေါ့နော်။ကြံတဲ့တွဲဆုံဆွေးနွေးမှုတွေညှိနှိုင်းမှုတွေကတော့တောက်လျှောက်လုပ်နေပါတယ်ဆိုပြီးတော့ရမီဖြေသွားတာရှိပါတယ
်ဟုတ်ကဲ့ဒီ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနေနေပေါ့နော် February လမတိုင်ခင်မှာဒီထိုးလာနိုင်မဲ့အနေအထားအလားလာပေါ့နော်ဘလို့ရှိနေပါ
ကျွန်တော်တို့စပြီးတော့ဆက်မှတ်ခဲ့တဲ့နိုင်ငံရေးလုပ်ငန်းတွေမှာလက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့တွေပါဝင်နိုင်အောင်သူတို့ရဲ့ ownership ရယူနိုင်အောင်ဆိုပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲကိုဘူပေါင်းကိုပြန်လည်တုံ့တက်နေခြင်းဖြစ်ပါတယ်ဒါကသူတို့အတွက်လမ်းပွင့်လာဖို့သူတို့လည်းဒီထဲမှာပါလာမယ်သူတို့ကိုယ်တိုင်ဆွေးနွေးမယ်ပြီးရင်တစ်ခါမှလည်းငင်းရည်လုပ်ငန်းစဉ်ပေါ်မှာကြုံကြည့်မှုရှိပြီးတော့ MP ထိုးလာမယ်ဆိုတော့ညွန်မှန်းချက်နဲ့ဆောင်းနေတာဖြစ်ပါတယ်
ဟုတ်ကဲ့အခုဒီလက်ရှိဆက်လက်လှုပ်ဆောင်မဲ့ UPDJC ပေါ့နော်အစီအဝေးစနေနေ့မှာထပ်ပြီးတော့ဒီထူးထူးခြားခြားဆွေးနွေးရမယ့်ကိစ္စတွေရောရှိနေသေးလား
ကျွန်တော်တို့မပြည့်ပြည့်သေးတဲ့ပေါ့နော်အမျိုးသားဆွေးနွေးပွဲတီအိုကလုပ်ငန်းလမ်းညွှန်တွေရှိတယ်နောက် UPDJC လုပ်ငန်းလမ်းညွှန်ရောနောက်အတွင်းမှုအဖွဲ့လုပ်ငန်းလမ်းညွှန်ရောနောက်ကြီးကြပ်မှုကော်မတီရဲ့လုပ်ငန်းလမ်းညွှန်တွေထူးခြားတာပါလဲဆိုတော့အမျိုးသားဆွေးနွေးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အခါမှာအစိုးရတမလို့လွတ်တော်အားတစ်ဖွဲ့ပေါ့နော်။နောက်နိုင်ငံရေးပါတီကတစ်ဖွဲ့၊ကိုင်းသားလက်နက်အဖွဲ့စီကတစ်ဖွဲ့၊သုံးပွင့်ဆိုင်ဖွဲ့စည်းထားတဲ့တိကျမှုကော်မတီက logistics ဘိုင်းပေါ့နော်။အုပ်ချုပ်ထောက်ပံ့မှုဘိုင်းနဲ့လုံခြုံရေးဘိုင်းတိကျတာဝန်ထမ်းမှဖြစ်ပါတယ်။အဲဒီတိကျမှုကော်မတီတွေကနေပြီးတော့ဘယ်လိုလုပ်ရမလဲဆိုတဲ့ဒီဟာသူနေအတူပြုမှဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးစောတဲခင်ဗျာ။
ကိုဝင်းမင်းမင်းမြန်တင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြေဆုံဆက်စီမံကိန်းအဆုံးသက်ရေးအတွက်ကြိုးပမ်းမှုအကြောင်းတွေကိုတင်ပြပေးပါမယ်။သမရဦးသိန်းစိန်ဆိုရလက်ထက်မှာ
ဆိုင်ငံ့ထားခဲ့တဲ့ဒီမြစ်ဆုံရေအားလျှောက်စစ်စီမံကိန်းနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကအဆုံးဖြတ်ပေးဖို့လိုအပ်နေချိန်မှာပဲပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေကျွမ်းကျင်သူတွေစုပေါင်းပြီးစီမံကိန်းဆုံးသက်ဖို့လှုပ်ရှားမှုအစ်တစ်ခုကိုစတင်လိုက်ကြပါတယ်။ကချင်ပြည်နယ်မြစ်ဆုံဒေသမှာ၃ရက်ကြာကျင်းပမဲ့လှုပ်ရှားမှုမှာတော့စီမံကိန်းကြောင့်ရိုက်ခတ်လာမဲ့ပြဿနာတွေကိုဆွေးနွေးကြမှာပါ။မြစ်ကျင်နာမြို့ကတွစ်ဆုံဘွဲမှာကိုတိုင်တွားရောက်တည်င်းယူနေတဲ့VOA မြန်မာပိုင်းသတင်းတော့မမေခါကအပြည့်အစုံကိုပြောပြပေးပါမယ်ရှင
်။ဒေါ်လာ 3.6 ဘီလီယံအကုန်ကျခံပြီးတရုတ်နိုင်ငံကတည်ဆောက်မဲ့မြစ်ဆုံစီမံကိန်းအနာဂတ်နဲ့ပတ်သက်လို့အစိုးရတစ်ကဆုံးဖြတ်ချက်ချဖို့ရှိနေချိန်မှာပဲစီမံကိန်းအပြီးတိုင်ရက်ဆိုင်ရေးရည်ရွယ်ပြီးတဘာဝပဝန်းကျင်ဆိုင်ရာ5ချိန်မြောက်နှီးနှောဖလှယ်ပွဲကိုမြန်မာအစိုးရကွန်ရက်ကစီစဉ်ကျင်းပနေတာဖြစ်ပါတယ်။မြစ်ဆုံရေအားလျှပ်စစ်စီမံကိန်းကြောင့်ပဝင်းကျင်တဲ့ဒေတာခံတွေရဲ့လူမှုဘဝတွေကိုထိခိုက်လိမ့်မယ်ဆိုပြီးဝိုင်းဝန်းကန့်ကွက်မှုတွေပေါ်ပေါက်ခဲ့ရာက2011ခုနှစ်မှာသမရအဖြစ်တာဝန်ယူထမ်းဆောင်ခဲ့တဲ့ဦးသိန်းစိန်ကသူ့ရဲ့သမရတက်တန်းအတွင်းဆိုင်ငံ့ဖို့ဆုံးဖြတ်ခဲ့တာပါအခုအခါမှာတော့သမရဦးသိန်းစိန်အစိုးရကိုရွေးကောက်ပွဲမှာအနိုင်ရပြီးအယက်သားအစိုးရဖြစ်လာခဲ့တဲ့ NLD အစိုးရအနေနဲ့ဆုံးဖြတ်ချက်အစ်စ်တရဲ့ချမှတ်ရမှာဖြစ်တာကြောင့်စီမံကိန်းနဲ့ပတ်သက်လို့၃ရက်ကြာဆွေးနွေးပြီးရရှိလာတဲ့အကြံပြုတင်ပြချက်တွေကိုနိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံစီပေးပို့ဖို့ရည်ရွယ်ထားတယ်လို့ပွဲစီစဉ်ကျင်းပသူတဘာဝပဝင်းကျင်ပညာရှင်ဒေါ်ဒေဝီတန့်စင်ကပြောပါတယ
်အမေတရားနဲ့တူတယ်မြစ်ကိုမြစ်ဆုံးဆယ်ကြီးဆောက်ပြီးတော့ဒုက္ခမပေးစေချင်ပါဘူးကျမတို့မှာရွေးချယ်စရာရှိပါတယ်မြစ်ဆုံးတာကမှစီမံကိန်းကိုဘာနဲ့မှထပ်ပြီးတော့အစမ်းထိုးပဲနဲ့လွတ်လပ်စွာတပါဝါအတိုင်းစီစဉ်ခွင့်ပေးပါဘူးတပါဒီအမည်ဆန္ဒပြတောင်းခံရပါတယ
်မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးဖွဲ့စည်းထားတဲ့လေလာစမ်းစစ်ရေးကော်မရှင်ကဒီလကုန်ပိုင်းမှာဒီစီမံကိန်းဆက်လုပ်တဲ့မလုပ်တဲ့နဲ့ပတ်သက်ပြီးအစီရင်ခံစာတင်သွင်းသွားဖို့ရှိနေပါတယ်မိုးလေဝသပညာရှင်ဦးထွန်းတွေကတော့အောက်စဖို့တက္ကသိုလ်က၄နှစ်ကြာလုပ်ခဲ့တဲ့စစ်တမ်းကိုအခြေခံကရေကာတာတွေဆောင်ရွက်မှုလုပ်မယ်ဆိုရင်ရေရှားပမှုတွေအပြင်အခြားသောဘေးအန္တရာယ်တွေပါဖြစ်လာနိုင်တာကြောင့်မလုံဆောင်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့စေစိုးရလက်ထက်ကမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တဘာဝပဝန်းကျင်စစ်တမ်းကို၅လသာချိန်ယူပြီးစစ်ဆေးခဲ့တာကလည်းနိုင်ငံတကာအစ်စ်မှီတဲ့စစ်ဆေးမှုတစ်ခုမဟုတ်ခဲ့တာကြောင့်ဒီစစ်တမ်းကိုလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်
။နောက်ပါမယ်တကယ်တော့ပြရမှာမြန်မာနိုင်ငံလူတွေက၅ဒီဂရီစင်တီဂရိတ်တိုးမယ်လို့အင်္ဂလန်မှာရှိတဲ့အတီးစင်တာရဲ့ prediction မှာဒီလိုပြောထားတယ်။ကမ္ဘာ့ဘူတာသန္တာကတန်ဒီဂရီဟာခူးချင်း၃ဒီဂရီစင်တီဂရိတ်တိုးရင်ရောက်ရည်ဆုပ်တယ်လို့ပြောတယ်။မြန်မာပြည်မှာရောက်ရည်ဆုပ်တယ်။အဲ့တော့ကျွန်တော်တို့ရေရှိရာရရှိကြောင်းပြီးမြန်မာနိုင်ငံအတွက်ရှားပါးလာတဲ့ကာလတစ်ခုကိုရာသီဥတုပေါ်ရာဖြစ်နေတဲ့ရည်သိမ်းများနေတဲ့ပြဿနာရှိတယ်လို့ရည်သိမ်းနေတဲ့ပြဿနာရှိတဲ့လုပ်ရဖြစ်တဲ့အတွက်ယာတိဥဒုကိုတိုက်ကောတိတ်များနေတဲ့များမယ်တိတ်နေတဲ့များနေတယ်ဒီလိုတစ်ခုဖြစ်နေတဲ့ယာတိဥဒုဖြစ်နေတဲ့အတွက်ဒီရေကတာနိုင်ငံအတွက်အနာဂတ်မှာဘယ်လိုမှကြိုးမလို့နိုင
်ရှင်းနေများကွန်ရက်အဖွဲ့ကရှင်းနေဦးကြည်မြင့်ကတော့လက်ရှိစာချုပ်ပါအချက်တွေကိုပြည်သူတွေကိုအမြန်ဆုံးချပြဖို့လိုအပ်နေပြီလို့သူကပြောပါတယ်
ဒီဥရီကျွန်တော်တို့ကဥရီပြရပါဘယ်ကမှာစာချုပ်ပြတ်နေတယ်ဘယ်ကမှာစာချုပ်ရက်ဆဲနေတယ်ဆိုတာပိုက်ပါအဲ့ဒီလိုမပါဘူးဆိုရင်အဲ့စာချုပ်ကအဲ့ဒီအင်္ဂါရပြီးတော့အဲ့ဒီစာချုပ်ကအဓိကဖြစ်တော့အဲ့အင်္ဂါရတယ်စာချုပ်ကအင်္ဂါရတယ်အစတွေကပါအောင်ပါဆိုတော့စမ်းစရာအခုဒီကျွန်တော်အဲ့စာချုပ်ကိုမြင်ရမသိရပိုလိမ့်ကလာမယ်ဆိုမသိရအဲ့တော့ကျွန်တော်တို့ပြောရတော့ဖြစ်အဲ့တော့အဲ့စာချုပ်ကဘယ်ကမှာရက်ဆဲနေတယ်မရက်ဆဲနေဘူးဆိုတော့အင်္ဂါရတယ်ပါလို့ရှိအဲ့အင်္ဂါရကျွန်တော်ကစမ်းစရာနောက်တစ်ခုကစာရုပ်တစ်ခုကရက်ဆက်သွားတယ်ဘာလာကြော်သွားတယ်ဘယ်လိုမှရောက်ပြတ်တယ်အလုံးလည်းရှိတယ်ကိုယ်စားကျွန်တော်သုံးနည်းလောက်မကြော်ဘူ
းဒီလိုလျက်စစ်တန်အားထုတ်လုပ်တဲ့စီမံကိန်းတွေမှာတဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့ပတ်သက်ပြီးစိန်ခေါ်မှုတွေရှိနေပေမဲ့ဖွံ့ဖြိုးတိုးတက်ဖို့ကလည်းလျက်စစ်မီမဖြစ်မနေလိုအပ်နေသေးပါလျက်စစ်မီလိုအပ်ချက်ကိုဘယ်လိုရနိုင်တယ်လဲဆိုတဲ့အမေးကတော့အခုထိအဖြေမရှိသေးပါဘူးထုတ်ပြန်ထားတဲ့သံကောင်းစင်းထုတ်ပြန်ချက်အရာရစီမီကတနိုင်ငံလုံးရဲ့30ရာခိုင်နှုန်းသာရရှိနေပါသေးတယ်။ဒါပေမဲ့မနိုင်ငံအနေနဲ့လျှက်စစ်တပ်အားထုတ်လုပ်ဖို့အပိုင်းမှာပြန်လည်ဖြည့်ဆွတ်နိုင်တဲ့လေအားနေအားတွေကနေလ လျက်စစ်ထုတ်နိုင်တဲ့အနေအထားမှာရှိနေတယ်လို့ပညာရှင်တွေကထောက်ပြခဲ့ကြပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာကမ္ဘာမီဒီယာတွေကဒီမြန်မာနိုင်ငံအကြောင်းတင်ပြချက်ပြီးတော့ဒီအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်အစိုးရရဲ့သဘောထားတွေကိုနားဆင်ရဖို့ရှိသလိုအမျိုးသမီးကန္တာမှာတော့
ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့ပွက်အလုံးရရမယ်အဲ့ဒီနိုင်ငံမှာအလုံးလုံးနိုင်တဲ့အစ်စ
်ချင်းတိုင်းရင်သူမွိုင်းဟာပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရပါမယ်မန္တနချင်းကစူးစီးတင်ပြထားပါတယ်ရှင်
အကြမ်းဖက်မှုဟာအဖြစ်မဟုတ်ဘူးဆိုရယ် Frontier မြန်မာရဲ့ Edita အာဘော်ကိုဥစွာပြောပြခြင်းပါတယ်။ပဋိပက္ခတွေနဲ့ကြုံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေကိုကုစားရမှာလူလူရဲ့ထောက်ခံမှုအကြီးအကျယ်ရထားတဲ့ NLD အစိုးရကဖြေရှင်းနိုင်လိမ့်မယ်ဆိုရယ်မျှော်လင့်ချက်တွေဟာအောက်တိုဘာ9ရက်နေ့အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်အထိရှိနေခဲ့တယ်လို့အစကြီးရေးသားထားပါတယ်။နိုင်ငံသားစီစီရေးလုပ်ငန်းတွေကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ဖွဲ့စည်းခဲ့တာတွေကြောင့်အသက်ရှူချောင်လာတဲ့အခြေအနေတွေပေါ်ပေါက်လာခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လည်းပြည်ပကအကြံဖက်အဖွဲ့တွေနဲ့ဆက်နွယ်မှုရှိတယ်လို့အစိုးရကပြောထားတဲ့တိုက်ခိုက်မှုနဲ့ကြုံခဲ့ရပြီးမှတော့အခြေအနေတွေဟာပြောင်းလဲခဲ့တာပါ။မောင်းနှောမျိုးကတိုက်ခိုက်မှုနဲ့ပတ်သက်လို့ရှုပ်ထွေးမှုတွေရှိနေချိန်မှာပဲလူတို့အနေနဲ့ကတော့လုံခြုံရေးတပ်ဖွဲ့တွေတိုက်ခိုက်ခံရတာဟာပြည်ပကကြူကြော်မှုအချုပ်ချာအာဏာထိပါစေတဲ့အမျိုးသားရေးအန္တရာယ်တစ်ခုဖြစ်နေသဘောထားနေကြပါတယ်။နိုင်ငံရေးညီမှန်းချက်တွေအောင်မြင်စေဖို့အတွက်အကြမ်းဖက်တဲ့နီးလန်းကိုအသုံးပြုတာဟာလက်ခံနိုင်စရာမရှိသလိုလိုချင်တာရတိုင်းလဲမှန်တယ်လို့မဆိုနိုင်တဲ့အကြောင်းရေးသားထားပါတယ်။တစ်ချိန်တည်းမှာပဲဒါတွေဟာအကြောင်းမဲ့ပေါ်ပေါက်လာတာမဟုတ်ပဲပြည်ရင်းပြည်ပကအင်အားစုတွေရဲ့လက်ချက်တွေပါဝင်နေပုံလဲရပါတယ်။ဆယ်စုနှစ်ပေါင်းများစွာအခြေခံလူခွင့်ရေးနဲ့လူကုန်တိုက်ခါတွေကိုခံစားဝင်မရတဲ့မွတ်စလင်အတိုင်းဝိုင်းထဲမှာအကြမ်းဖက်ဖြစ်ရှင်းတဲ့နှီးကသာအကောင်းဆုံးလို့ယူဆသူတွေပေါ်ပေါက်လာအောင်ဖန်တီးရရောက်နိုင်တယ်လို့လည်းထောက်ပြထားပါတယ်။ဒါပေမဲ့လည်းလူတစုရဲ့လှုပ်ရက်ကြောင့်ရခိုင်ပြည်နယ်တဲကမွတ်စလင်တွေအားလုံးကိုရန်သူလို့သဘောမထားဖို့လိုအပ်တယ်လို့လည်းတိုက်တွန်းထားပါတယ်။ဒါကြောင့်လည်းပြဿနာပိုပြီးဆိုးဝါးမလာအောင်အလဲလက်သဘောထားရှိကြတဲ့ဗမာရခိုင်မွတ်စလင်အတူတကွလက်တွဲပြီးအားလုံးခံစား권ရှိမဲ့အခြေအနေတွေကိုစောင့်ကျဉ်ပေးနိုင်အောင်လှုပ်ကြရလိမ့်မယ်လို့လည်းညီကုန်းချုပ်ရေးသားထားတဲ့စောင်းမောက်ရော frontiermyanmar.net မှာဖတ်ရှုနိုင်ပါတယ်ရှင်။တခါအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်မှာအကြောက်တရားတွေလွှမ်းမိုးနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ IRIN သတင်းဌာနက Joel Freeman ရဲ့စောင်းမောက်ကိုဆက်လက်တင်ပြကြပါမယ်။ဆောင်မရဲ့အစမှာတော့အောက်တိုဘာ9ရက်နေ့ညကအကြမ်းဖက်တိုက်ခိုက်မှုပေါ်ဒေသခံတအူးရဲ့ပြပြချက်တွေနဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်တောင်းနေချီတဲ့ရဲသားတွေထွက်ပြေးခဲ့ကြရပြီးနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းအစိုးရကလုံခြုံရေးကြောင့်နိုင်ငံတကာအဖွဲ့အစည်းတွေကိုဝင်ရောက်ခွင့်မပြုခဲ့တဲ့အပေါ်ကုလသမဂ္ဂနဲ့လူ့ခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတွေလူသားချင်းစာနာမှုအကူအညီပေးပို့ခွင့်ပြုဖို့တောင်းဆိုချက်တွေရှိတာတွေကိုအသေးစိတ်ဖော်ပြထားပါတယ်တိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်ဒေသခံတွေဟာအခြေအနေတွေကိုတိတိကျကျမသိရတာကြောင့်ကြောက်ရွံ့စိတ်နဲ့ကိုယ့်ရဲ့ရွာလုံခြုံရေးကိုဟာကိုတာဝန်ယူခဲ့ရတဲ့အကြောင်းနောက်ပိုင်းမှာမောင်းနှောဒေသကနေထွက်ပြေးခဲ့ကြပြီးဒေသခံလူမှုအသင်းအဖွဲ့တွေကလည်းဒုက္ခသည်တွေကိုကူညီပံ့ပိုးပေးခဲ့ကြတာအခုကတချို့ကနေအိမ်တွေပြန်လာနေပြီဆိုပေမဲ့တည်ငြိမ်မှုမရှိသေးတဲ့အခြေအနေတွေကိုလည်းရေးသားထားပါတယ်။ဒါအပြင်အာဏာပိုင်တွေရဲ့ပြောဆိုချက်တချို့ဟာအခြေအနေတွေကိုတည်ငြိမ်အောင်အထောက်အကူမပြုခဲ့တာကိုလည်းကိုကဖော်ပြထားတာပါ။မောင်းနှောဒေသမှာနေမြေရှင်းလင်းရေးအတွက်အာဏာပိုင်တွေကြိုးပမ်းနေစေချိန်မှာ 2012ခုနှစ်ကလိုပဋိပက္ခမျိုးနောက်တစ်ကြိမ်ထပ်ဖြစ်မှာကိုကြောက်ရွံ့နေပြီးဒီလိုမဖြစ်အောင်ဘသူကလုံခြုံမှုပေးနိုင်တယ်လဲလို့ဒေသခံအမျိုးသမီးတဦးရဲ့မေးခွန်းနဲ့အဆုံးသတ်ထားတဲ့ဆောင်းပါးကိုတော့ irinnews.org မှာဖတ်ရှုနိုင်ပါတယ်ရှင်
ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါအခုတော့အင်္ဂလိပ်စာလက်ရောက်ပါပြီဒေါ်လာလတ်တန်စီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကိမနဲ့တင်ပြမယ် idiom အသုံးက
in the nick of time
ဖြစ်ပါတယ်စာလုံးပေါင်းက I N N T H E the N I C K nick O F of T I M E time ဖြစ်ပါတယ်အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါတယ်ပါတီပွဲလွတ်မလို့လက်မတင်လေးတင်မှီလိုက်တဲ့ George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party.But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Henry's party at the car being parked, Lee. That be melu to the way. Suddenly, Tobu, Namni, Elu, Nitiko, Yakwe, Miao, B, Josobu, Chimmy, Lemdin, Lady, Yotwa, Kitty, Lu, TV, Yavari. Umago, now to count Nazi Jaya.
We had a flat tire on our way to Henry's party.But we still got there in the nick of time, 5 minutes to 12. Just in time to raise a glass and say hello to the new year.
Chimmy Limitin, Lidian, Lu, Pure, Sui, Idiom, Athunya, Pilu, Piumle.
In the nick of time,
Lu, Piolu, Yabari, Eragaro, Digrimine, Timpia Giri, Idiom, Athume, Pipari.
ဒေါ်လာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရပါရှင်။အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လင်းပေးပါမယ်။ဒီတစ်ပတ်မှာတော့ဒီချင်းတိုင်းရင်းသူမွိုင်းဟာအိန္ဒိယနိုင်ငံကနေတဆင့်ဒုက္ခသည်တွေအစီအစဉ်နဲ့လွန်ခဲ့တဲ့16နှစ်ကအမေရိကန်ပြည်ထောင်စုကိုလာရောက်ခြေချခဲ့ပြီးလက်ရှိမှာအင်ဒီယနာပိုလစ်မှာနေထိုင်သူဖြစ်ပါတယ်။သူအနေနဲ့ပညာရေးကိုတင်ပို့ထားပြီးအမေရိကန်နိုင်ငံမှာကျိုးပန်းရပ်တည်ကြရတဲ့အကြောင်းမွိုင်းကိုဆက်သွယ်မြင့်မြတ်ပြီးဒီသတင်းပတ်ရက်အမျိုးသမီးကဏ္ဍမှာဒေါ်လာတန်တင်ပြထားပါတယ်ရှင်။
Cause it only serves to make me more determined to achieve my final goal.
အမေပေါ်တိုင်းပေါ့နော်အတူကောက်အဖြစ်တော့မော်လို့ပဲခေါ်ကြတယ်ပေါ့
ဟုတ်ကဲ့
ဒီအမေရိကန်နိုင်ငံကိုဘယ်ချိန်ကရောက်လာပါလိမ့်ရှင
်ဟုတ်ကဲ့2000 August 6ရက်နေ့တည်တည်ကြကြအစ်မအိန္ဒိယနေလာတာပေါ့နော်အိန္ဒိယနေပြီးတော့ဒီ6ရက်နေ့ဘက်ကနေထွက်တယ်ဒီဘက်ကို6ရက်နေရောက်တယ်ပေါ့
အခုအဲ့တော့ဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီဆိုတဲ့ခါကျတော့ဘလို့အခြေချလဲနောက်ပြီးတော့ကြောင်းပြန်တက်ဖို့ပေါ့နော်ဒီစာရီဘာတွေအမိလိုက်နိုင်ဖို့ဘလို့ကြိုးပမ်းပါလဲရှင်နည်းနည်းမျှဝေပါလား
ဒီဘက်ကိုရောက်လာတော့ကျွန်မစိတ်ထဲမှာပဲအငြင်းနဲ့ရှိတယ်ဘာလဲဆိုတော့ကိုရောက်တဲ့နိုင်ငံမှာအဲ့ဒီနိုင်ငံရဲ့အဖွဲ့အစည်းရရမယ်အဲ့ဒီနိုင်ငံမှာအလုပ်လုပ်နိုင်တဲ့အစ်စ်ဖြစ်ရမယ်ဆိုတဲ့စိတ်ကငငယ်ကလေးရှိတယ်ဘာလို့လဲဆိုတော့ကျွန်မတို့ရှစ်တန်းတုန်းကကျွန်မရဲ့ဒီအတန်းပိုင်ချက်မှာပြောဖို့လေလေဘယ်နိုင်ငံရောက်ရတဲ့နေလို့တနည်းတိုင်းဘယ်နိုင်ငံရောက်မယ်မသိဘူးပေါ့နော်ရောက်တဲ့နေရာတိုင်းမှာနေတော့မြန်မာပြည်ရဲ့ကိုယ်စားကိုပြုတ်တယ်ဆိုအမြဲတမ်းမှတ်ထားပါလို့ပြောခဲ့ဘူးလေအဲ့ဒီကလေးကကျွန်မစဉ်းစားတယ်ပေါ့နော်ပြီးလာရင်ဒါဆိုရင်ငါတော့ဘာလို့ဖြစ်နေတယ်သူများဟိုကို့ကိုကြည့်ချင်အဖြစ်ဘာဟိုသူတို့ကနေပြီးတော့တင်ယူနိုင်မလဲပေါ့နော်အဲ့ဒါမျိုးဆိုစဉ်းစားတဲ့ခါကျတော့ပြင်နိုင်တက်တဲ့လူတယောက်ပဲဖြစ်ချင်တယ်ပေါ့နော်အဲ့ဒီကလေးကအဲ့လိုပဲစဉ်းစားတယ်အဲ့ဒါကြောင့်မလို့လဲပဲဒီကိုရောက်တော့ကျွန်မမငယ်တော့ဘူး26နှစ်ရှိပြီဒီကို US ကိုရောက်တော့လေ
ဒ
ါပေမဲ့လည်းသတိပြီးလို့ပြောပြီးတော့အလုံးမလုံးဖဲနဲ့တောင်းဆက်မတက်ဖဲနဲ့နေရင်လေဒါဆိုရင်ကိုကဥပမာကောင်းလည်းမဖြစ်ဘူးပေါ့ကိုနောက်မှာရှိတဲ့ကလေးတွေအတွက်ပေါ့နော်ကျမမှလည်းမောင်လေးတွေရှိတယ်လေအဲဒီတော့မှမောင်လေးနဲ့နိုင်ငံလေးတွေဆိုတော့သူတို့ဒီနိုင်ငံမှာအဲ့လိုမျိုးကိုကတက်ကတူပြတ်မတက်ဘူးဆိုရင်လက်လုံးလည်းစားဒီလိုလေးနဲ့ပဲနေမယ်ဆိုရင်ဒါဆိုရင်သူတို့ကလည်းဘာမှခွန်အားဖြစ်စရာတောင်းမရှိဘူးပေါ့ဆိုတဲ့ခါကျတော့တောင်းတက်ဖို့ကျမစုံစမ်းလေ့လာမှာပေါ့နော်တောင်းတက်ဖို့ကိုကြည့်တဲ့ခါကျတော့ကျမတောင်းတက်တာဒီ IUPUI ပေါ့ Indiana University Purdue University Indianapolis Indiana ပေါ့နော်အဲ့ဒီတောင်းကကျတော့စိတ်ကောင်းဖြစ်တဲ့ကြောင့်ဈေးချူတယ်ဒါပေမဲ့ကိုကကျတော့ Indiana ကိုရောက်လာတာရောက်ခါကျလည်းဖြစ်တယ်သူတို့ပြောင်းလာတဲ့အခါဒါဖြစ်တဲ့အတွက်ကြောင့်မလို့ in state senior မရအောင်လေဒီမြို့မှာရှိတဲ့တောင်းသားတွေပေးရတဲ့ဇယိတ်ကကိုနေတယ်လေအပြည့်ကနေလာတဲ့ သိရဆိုရင်တော့တဝက်လောက်သိကြည့်တယ်လေဆိုတဲ့ခါကျတော့ကျမဒီမှာဘာပဲဖြစ်ဖြစ်ဆိုပြီးတစ်နှစ်နေတယ်နေတဲ့အချိန်မှာကျမအလုံးလောက်တယ်အချိန်ကြီးပေါ့အလုံးလောက်တယ်အဲ့ဒီအချိန်မှာအဲ့ဒီကျမဘက်ကဆောက်ဝဲဖြစ်တယ်အာနကဆောက်ဝဲတယ်ကျမတက်ခင်မှာအကြီးကိုအကုန်လုံးကြည်အောင်လုပ်တယ်နောက်အလုံးလျှောက်တဲ့ခါမှာလည်းဒီကျောင်းတက်တဲ့ခါကျရင်ပေးနိုင်အောင်ပေါ့ကျောင်းကိုပေးပေးတဲ့အလုံးကိုရှာတယ်ပြီးလို့ရှိရင်ကျောင်းတက်တဲ့ခါမှာလည်းအချိန်ကိုကိုကြိုက်တဲ့အချိန်ကိုတက်နိုင်အောင်ခွင့်ကိုပေးတဲ့အလုပ်မျိုးကိုရှာတာပေါ့လေဆိုတော့ပတ်စံတော့မများပြီလေအဲ့ဒါဒီအဆင်ပြေတာပေါ့ဆိုတော့ကျောင်းကတက်လာပြီဆိုတဲ့အခါကျတော့လေကိုကဒီမှာအိန္ဒိယမှာတော့ကျောင်းတက်ခဲ့ပါတယ်ပွဲလဲရပါတယ်ဒါပေမဲ့ဒီဘက်ကနိုင်ငံရဲ့ပညာရေးကတခြားပြည်လည်းဖြစ်တယ်လေဘာဖြစ်ဖြစ်ဆိုပြီးလည်းအစပိုင်းမှာတော့ဘာသာရက်တစ်ခုတင်နေပြတာနဲ့အဲ့ဒီကနေမှတဆင့်ကိုဆင့်ပေါ့ကိုကနှစ်ကိုလည်းအချိန်တက်သွားမှာပေါ့နော်အဲ့လိုမျိုးနဲ့တင်ပြီးတော့နောက်ဆုံးကျမှပဲဘွဲရသွားတဲ့အထိပေါ့အဲ့လိုတက်တယ်ကြားထဲမှာလည်းဘာဖြစ်ပြောအင်္ဂလိပ်စကားလည်းကိုစကားမဟုတ်တဲ့ခါတတော့သူများတနားရီအချိန်ပေးတယ်ဆိုကိုကနှစ်နာရီလောက်အချိန်ပေးပြီးတော့ကိုကလစ်လာတယ်ဆိုလို့လေအပျော်ပါရလေစိတ်လိုက်ဖို့လည်းကိုမှအချိန်မပေးနိုင်ဘူးနော်အဲ့လိုကလည်းအချင်းချင်းလုပ်တယ်ကျောင်းကလည်းအချင်းချင်းတက်တယ်ဆိုတော့လေကိုကတအားလို့ခြင်းရဲ့တခြားဘက်ကိုလည်းကိုကဆုံးရှုံးနေတာမှုတွေတော့ရှိတာပေါ့ဆိုတော့အဲ့လိုနဲ့ပဲဘာပဲဖြစ်ဖြစ်ဆိုပြီးတော့ငါနှစ်လို့ target ထားထားပြီးမဲ့လိမ့်နှစ်ခွဲနဲ့ပြီးပါတယ်ပေါ့နော
်အခုဒီ nursing တက်ပြီးတော့အောင်တဲ့ခါကျတော့အရင်ကအနစ်နာခံခဲ့ရတာဒီအခုတော့ပြန်ပြီးတော့ကုဒီအကျိုးတွေပေါ့နော်ပညာလည်းရတယ်နေမှုထိုင်မှုမှလည်းအဆင်ပြေသွားပြီဆိုတဲ့ခါကျတော့ဒီအခက်အခဲတွေဖြတ်တန်းနေနေရမှာပေါ့နော်တခါတည်းကြလို့ရှိလို့ရှိရင်စိတ်ဓာတ်ကြရမယ့်ချိန်ပေါ့နော်လူတိုင်းမှာတော့ရှိကြတာကြီးပဲပေါ့နော်အဲ့လိုမျိုးအချိန်တွေကောမော်ရင်အနေနဲ့ကြုံတွေ့ခဲ့ရပါလား
အာကြုံနေဆိုတာကအာသူများအိမ်ဆောက်လို့ကိုကမဆောက်နိုင်ခဲ့တာပေါ့မရှိနိုင်ခဲ့တဲ့အဆောင်ကြီးပေါ့နော်အဲ့ဒါခံနေတာပေါ့ကိုကအဲ့တော့ငယ်တယ်ဆိုတော့တမျိုးလေကိုကလည်းကြီးပြီအမကိနာတခုပြောမယ်ဆိုမိမတယောက်အနေနဲ့ပေါ့နော်ဒီရွယ်ရောက်ပြီးဆိုတော့သူများတွေကရောက်တိုင်းယူတဲ့အရွယ်တွေလည်းဖြစ်ကုန်ပြီလေနော်မငယ်တော့ဘူးလေသူကျမကိုလည်းလူတိုင်းကပြောကြပါလေအမေကယောက်ျားမယူတာခလေးရဖို့အချိန်တက်ပြီနော်အဲ့တော့ပြီးခလေးဝင်ပွေးပဲနေဦးမယ်ပါညာမျိုးတွေပေါ့နော်အခါတလေကြရင်ပြန်စဉ်းစားတယ်လေဟောငါအပ်တာကြီးနေသလားပေါ့နော်ကိုကနဲ့ကိုတော့ကိုပဲကိုချစ်သလားပေါ့ဒါမဲ့လည်းကိုကကိုတည်တယ်လေဒီနေ့ဒီပညာမရခဲ့လို့ရှိရင်တသက်လုံးပဲတော့မှသိချင်းသွားမှာမဟုတ်ဘူးသူတည်တဲ့အတွက်ကြောင့်မလို့ဘာပဲဖြစ်ဖြစ်ဆိုပညာရေးကိုပဲဦးစားပေးပြီးသူများကိုနားမထောင်အဲ့လိုမျိုးပေါ့နော်လုပ်ခဲ့တာပေါ့
ကိုဘွားမှာဘာဆက်ပြီးတော့ညှော်မှန်းပါလဲရှင
်။ကျမကအခုကလောလောဆယ်ကကျမရေးဌာနပေါ့မြေရင်ကောင်တီကျမရေးဌာနမှာကျမ nurse အနေနဲ့အလုပ်လုပ်တယ်။အလုပ်လုပ်တဲ့ခါမှာကျတော့ကျမကလည်းတွေ့လာလေဆိုတော့ကျမမမျှော်လင့်ပဲနဲ့ပေါ့နော်ကျမရဲ့ပညာကိုမြန်မာပြည်လူမျိုးတွေကိုကျမဒီလိုနိုင်ငံကြီးမှာဝိုင်းပြီးပြုစုရမယ်လို့ကျမလေးတကယ်ကိုမထင်ထားခဲ့ဘူး။ဒါပေမဲ့ကျောင်းသက်တုန်းကတော့စဉ်းစားခဲ့ဘူးတဲ့။ကိုယ်တက်ပညာဟာပေါ့နော်ကိုရဲ့အာလူမျိုးအတွက်လည်းအကုန်မချင်ရဘူးဆိုရင်အဲ့ဒါကလည်းအကျိုးရှိရလားလို့တွေးခဲ့ဘူးလေဒါနဲ့လည်းဒီဘက်နိုင်ငံမှာလည်းလူသားတွေကိုဒုက္ခရောက်နေတဲ့လူတွေကိုညှိနှိုင်းရင်ဒါပြီးတာပါပဲတင်းဆိုပြီးစိတ်တက်နေပဲကြောင်းလည်းပြီးအောင်တင်ခဲ့တာပေါ့ဒါနဲ့ဒီမှာလုပ်တဲ့ခါကျတော့ကျွန်မပါကြည့်လဲဆိုကိုလူမျိုးမြန်မာပြည်ကလူမျိုးတွေလည်းမဟုတ်ဘဲနဲ့အမေရိကန်နိုင်ငံသားတွေလည်းမှာပဲပဲစီးရဲပြီးတော့ဆရာဝန်နဲ့လည်းပုံမှန်မပြိုင်နိုင်တဲ့ဟာမျိုးဒီတို့ကျမရေးနဲ့ပတ်သက်ပြီးတော့လည်းပညာသေးတွေကောင်းကောင်းမရတာမျိုးတွေတွေ့လာတဲ့ခါကျတော့မပြောအဲ့နဲ့အော်ဒါဆိုရင်တော့ဒီ nurse ကနေဆက်ပြီးတော့ nurse practitioner ပေါ့နော်တက်ဖို့အဲစိတ်ကူးကဖြစ်လာတာပေါ့အဲ့ဒါတော့ master မထိုင်မရဘူးလေကျမအဲ့လည်းနှစ်နှစ်လောက်စဉ်းစားတယ်မတက်ဘူးလုံးလိုက်တက်မယ်လုံးလိုက်ခလေးနဲ့အဲ့ဒီကြားထဲမှာနောက်တစ်ယောက်ကမွေးတော့အမတက်သေးပါဘူးလို့ခလေးတွေကအရေးကြီးပါလေဆိုပြီးကျမအဲ့လိုပဲနေတယ်ဒါပေမဲ့အမျိုးသားကလည်းကျမကိုနားလေတယ်ကျမကိုထောက်ပံ့တာပေါ့နော်အတက်ပါတက်ပါပေါ့သူကကိုထက်တောင်မှကိုအားပြန်နေသေးတယ်လေဆိုတဲ့ခါကျတော့နောက်ဆုံးကြတော့ဗာပဲဖြစ်ဖြစ်ဆိုပြီးဒီနှစ်ကြတော့တက်တော့မယ်ဆိုပြီးတော့ကျမဆုံးဖြတ်လိုက်တာပေါ့နော်ဖြည့်ဒီမှာဗာလေးဖြစ်မှာမလဲဆိုတော့မသိပေမဲ့အခုလုံးလုံးစင်မှာတော့အဲ health practitioner တက်မယ်ဆိုတဲ့စိတ်နဲ့ပဲဒီပြီးခဲ့တဲ့ဇူလိုင်လအနေနဲ့ဆောင်ပြီးတော့စတက်ဖြစ်တာပေါ့
nurse practitioner ဆိုတာဒီနိုင်ငံမှာသူနာပြုတ်တဲ့တဆင့်ပြင်ပြီးတော့ဆရာဝန်တို့မျိုးစစ်ကူကွင်းရှိတဲ့အဆင့်ဆိုတဲ့အခါကျတော့ဆရာဝန်ဒီပါပေါ့နော်ဒီပညာသင်ယူရမှာမလို့ဒီခလေးတစ်ဖက်နဲ့ဆိုတော့တော်တော်လေးတော့ပင်မမှာပဲဒါပေမဲ့လို့အခုပြန်စဉ်းစားလိုက်တဲ့အခါကျတော့ကိုဆုံးဖြတ်ချက်ကမှန်တယ်လို့ထင်ပါလားရှင
်အဆလုံးကဆိုအမှန်တရားပြောမယ်ဆိုရင်ကျွန်မဆက်ဆက်တဲ့တုန်းကဆိုရင်ပထမအဦးဆုံးအတန်းမှလည်းကျွန်မမှားပြီလားလို့တွေးတယ်ဒါပေမဲ့ကျွန်မတက်တဲ့ဟာကဒီတစ်ခါတက်လို့ရှင်ကိုတစ်ခုလေးနဲ့ပေါ့နော်တက်ရတာမျိုးပေါ့ အဲ့လိုမျိုးနဲ့တက်တဲ့ခါကျတော့အရင်ရောမများဘူးပေါ့ဟိုများတင်တယ်လို့ကိုလေတစ်ခါကျရင်ဒါ subject တစ်ခုပဲအာဘာသာရပ်တစ်ခုပဲတက်တယ
်ခွဲခွဲပြီးတက်တ
ာနည်းတော့ပေါ်သေးတာပေါ့ဒါပေမဲ့အဲ့ဒီမှာလည်းပဲအင်္ဂါလေးကတအားများတဲ့ခါကျတော့ခလေးကငုံခလေးကလည်းအမေကိုဒီမှာတန်းငယ်ဆုံးအောင်တုံးနေလေအဲ့နဲ့သူကလည်းအမေကိုချီအမေကိုအော်နဲ့သူ့ကိုပဲချီရမယ်တဲ့ကွန်ပျူတာစမှာကရင်ထိုင်နေမရအောင်ထိုင်နေအဲ့ဒါမျိုးကျရင်အော်ကိုလည်းကမှားနေပြီလားပေါ့နော်အရင်အတန့်ဆန်နှုန်းကလားပေါ့ခလေးစီကိုဒီလောက်ထားခဲ့တာဆိုပြီးတော့ဒါပေမဲ့လည်းဘာဖြစ်ဖြစ်လေးလို့တော့ပြီးမှလည်းဆိုပြီးတော့ကိုယ်ကတည်းကခလေးကိုချီရင်းနဲ့လည်းအဲ့လိုအင်္ကာနေနဲ့လှုပ်ပေါ့နော်တစ်ခါတလေကြာရင်လည်းအဲ့လိုပဲခလေးအိတ်ပြီးသွားတဲ့ခါမှာတစ်ခါပြန်ပြီးတော့ထပ်ပြီးပြန်လို့ရတဲ့အချိန်မျိုးတွေရှိတယ်လေဆိုတော့နောက်တော့ရသလားဆိုအဆောက်အအုံကတော့ရခဲ့တယ်ဒါပေမဲ့အခုလှုပ်ရင်းလှုပ်ရင်းနဲ့နည်းနည်းအချိန်လေးပြန်ရလာတဲ့ခါတော့လည်းခလေးတွေကမှအခုဆိုတိသွားပြီအာအမေအင်္ဂါမလို့ရသေးဘူးနော်အင်္ဂါတောက်လို့လိုက်အောင်ဆိုတာလေကိုကနားကျင်လို့နိုင်တာကတိရခုအတင်းမအင်္ဂါတောက်လို့ခိုင်းနေတာလေအဲ့ဒါမျိုးလေးတွေဖြစ်လာတာပေါ့နော်ဆိုတဲ့အခါကျတော့အခုအချိန်မှတော့ဘုရားကျေးဇူးတော်ကြောင့်ပေါ့အဆင်ပြေပါတယ်ဒီလောက်နောက်တာမရဘူးပေါ့
အဲ့တော့ကိုရဲ့ဆုဖြတ်ချက်ကမှန်ကန်တဲ့သဘောရှိတာပေါ့နော်
Dollar Latin season တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့သိပ္ပံနဲ့ဤပညာ season အလှပါဒေါခင်မြတ်သက်စူးစီးတင်ပြထားပါရရှင
်။ဤပညာတွေတိုးတက်နေတဲ့ခေတ်မှာလုပ်ငန်းခွင်တွေမှာမရှိမဖြစ်သုံးရမယ်။တကူရေးကာကွယ်ရေးပစ္စည်း PPE တွေလည်းခေတ်နဲ့အညီထုတ်လုပ်နေကြတာဖြစ်ပြီးဒါကိုမြန်မာနိုင်ငံကအလုပ်သမားတွေမှန်မှန်ကန်ကန်သုံးနိုင်ဖို့အတွက်တိတ်ကိုအရေးပါတဲ့အကြောင်းစင်ကာပူလုပ်ငန်းခွင်အန်နီယယ်ကင်းရေးဆိုင်ရာအင်ဂျင်နီယာဦးအေးငင်းကပြောပြပေးမှာပါ။တကူရေးကာကွယ်ရေးပစ္စည်းလို့ခေါ်တဲ့Personal Protective Equipment, PPE တွေကိုသူ့နေရာနဲ့သူစနစ်တကျအသုံးချတတ်ဖို့အရေးပါပါတယ်
။ဥမာခေါင်းကိုအကာအွယ်ပေးမဲ့အုတ်ထုပ်ဥမာ helmet လို့နောက်မျက်လုံးကိုအကာအွယ်ပေးတဲ့ NAK မျက်မှန် safety glass မျက်နှာတစ်ခုလုံးကိုအကာအွယ်ပေးတဲ့မျက်နှာက face shield နားကိုအကာအွယ်ပေးတဲ့နှာကြက်နားဆို ear plug ear mask အသက်ရှူလမ်းကြောင်းအကာအွယ်ပေးတဲ့ဖုံးကားနှာခေါင်းစော့ dust mask respirator လက်ကိုအကာအွယ်ပေးမဲ့လက်အိတ် hand gloves ခြေထောက်ကိုအကာအွယ်ပေးတဲ့ anti-skin buffer safety shoe အမြင်ရနေတိကျမှာကိုအကာအွယ်ပေးတဲ့ကိုတိုင်းယူ safety harness ဓာတုဆေးရည်ထိမဲ့အနေနဲ့အကာအွယ်မဲ့ work apron ဒီကိုလုံးကိုအကာအွယ်ပေးတဲ့ cover gloves ဖြစ်ပါတယ်ဒီကိုရေကာဝေးပစ္စည်းတွေကိုသူနဲ့တင့်တော်တဲ့နေရာမှာပဲဝတ်ဆင်ရပါတယ်ဥပမာအားဖြင့် safety helm ကို cycle စီးတဲ့နေရာမှာဆောင်းလို့မရတယ်လို့ cycle အုပ်ထုပ်ကိုလည်းပဲ safety helmet အနေနဲ့သုံးလို့မရပါဘူး
အလုံးလုံးတဲ့သူတွေအတွက်ပေါ့နော်ဒီတကူရေကာကွယ်ရေးပစ္စည်းတွေဝတ်ဖို့ဘာကြောင့်အရေးကြီးတာပါလဲဆရာ
။အလုံးလုံးတဲ့အခါမှာလုံတဲ့သူကိုထိခိုက်ရှံတာဖြစ်ဖို့အမတန်အခွင့်အလမ်းများပါတယ်။ထင်သာမြင်သာရှိတဲ့ဥပမာတစ်ခုကိုပြရလို့ရှိရင်လယ်သမားတွေပုတ်တက်စီချမ်းတာပါ။အခုနေခါမှာဘယ်လယ်သမားမှတကူရေကာကွယ်ရေးပစ္စည်းတွေတုံးပြီးတော့ပုတ်တက်စီချမ်းတာမလုပ်ကြသေးပါဘူး။အဲ့ဒါအမတန်မှအနေများပါတယ်။ပုတ်တက်စီဆိုတာအစိတ်ဖြစ်ပါတယ်။ပုတ်တက်စီချမ်းတဲ့အခါမှာအဲ့ဒီအစိတ်တွေကလူခန္ဓာကိုယ်ရဲ့ကိုနီလန်းသုံးသွယ်နေဝင်နေပါတယ်။ဒီပြားကနေဝင်နေတယ်နှာခေါင်းကနေဝင်နေတယ်နောက်ပြီးတော့ဗစက်ကနေဝင်နေပါတယ်ပုံသက်စစ်ဖြန့်တဲ့အခါမှာလူခန္ဓာကိုယ်ရဲ့ကိုနည်းနည်းချင်းဝင်လို့ခဏနဲ့မသိတာပါဘူးအဲ့လိုမသိတာတဲ့အတွက်လူတွေကလည်းဂရုမစိုက်ပါဘူးဒါပေမဲ့နှစ်ရှည်လာများပုံသက်စစ်ဖြန့်လာတဲ့အခါမှာခန္ဓာကိုယ်ရဲ့ကိုဝင်သွားတဲ့အစိတ်တွေစုပြီးတော့ကျန်းမာရေးကိုကောင်းကောင်းဒုက္ခပေးပါတယ
်ဘလို့ကာကွယ်ပစ္စည်းတွေတုံးဖို့လိုပါတယ
်ပုံသက်စစ်ဖြန့်တဲ့အခါမှာဝမ်းမဲ့ပစ္စည်းတွေကတော့နေရွက်အုပ်တဲ့အထိဆောင်းလို့ရတဲ့အုပ်ထုပ်ရနိုင်ရင်တော့ဖေးစီးဝတ်တာကောင်းပါတယ်ဖေးစီးဆိုတာကတော့မျက်နှာတစ်ခုလုံးကိုကာဝယ်ပေးထားတာဟာပေါ့နော်။ဟိုမျက်လုံးနေရာမှာ safety glass စီးဖြတ်တဲ့အခါမှာဝတ်တဲ့အင်ဂျီအင်ဂျီလက်ရှိအထူစားပေါ့ဝတ်ရပါမယ်။ကောင်းတာကတော့ဇင်ပေါင်းမီရှိချုပ်ပြီးဝင်နိုင်ကောင်းပါလေ။ဟိုဗမာတွေကပစိုးကိုတူတူဝတ်ကြတာများပါလေ။ပစိုးရဲ့လွတ်နေတဲ့အောက်ပိုင်းမှာပုတ်သက်စီတွေထိပါတယ်။အဲ့အတွက်ကြောင့်ဇင်ပေါင်းမီရှိချုပ်ပြီးတော့ဝတ်ထားကောင်းပါလေ။နောက်ပြီးတော့ rubber leg aid ရိုး leg ကတော့မကောင်းပါဘူး။နောက်အရေးကြီးဆုံးကတော့ respirator လို့ခေါ်တဲ့နှာခေါင်းစုပ်ပါသူကအပြင်းလာတဲ့မကောင်းတဲ့လေတွေကိုစစ်ပစ်လိုက်တဲ့ကြောင်အသက်ရှူတဲ့အခါမှာလေကောင်းလေတန့်ရအောင်လို့လုပ်ပေးပါတယ်။ထိုင်နိုင်လို့ရှိရင်တော့ safety shoe ဝတ်စေခြင်းပါတယ်။တကယ်လို့ safety shoe မရနိုင်တော့မှခြေတော်တစ်ခုလုံးကိုအုပ်ထားတဲ့ canvas panel လောက်တော့ဝတ်လို့အဆင်ပြေပါတယ်။ဆေးဖြန်းပြီးတဲ့အခါမှာဆေးဖြန်းနှုန်းကသုံးထားတဲ့အဝတ်အစားတွေအသုံးဆောင်လို့ပြန်မွေဖက်နဲ့အလုံးကိုရှော့ပစ်ဖို့လို့အရေးကြီးပါတယ်။အဲ့ဒါကတော့ကြိုတင်ပြီးတော့ကောက်ွက်နေလာနေပါ
။တကူရေကောက်ွက်ပစ္စည်းတွေကစံတတ်မှတ်မှုဘာတွေရှိပါလဲဆရာ။
ဟာတကူရေကောက်ွက်ပစ္စည်းလို့ဆိုတာလူအနေနဲ့နေပြီးတော့ကောက်ွက်ဖို့ဖြစ်တဲ့အတွက်ကြောင့်ထုတ်ချင်တိုင်းထုတ်လို့မရပါဘူး။အဲ့ပစ္စည်းတွေကိုထုတ်ဖို့အတွက်သတ်မှတ်ထားတဲ့စံနှုန်းတွေရှိပါတယ်။ သုံးတဲ့ပစ္စည်းထုတ်ပုံထုံနည်းထုတ်ပြီးတဲ့အခါမှာစံသက်တဲ့စံနှုံးစပြန်ရှိပါတယ်အဲ့ဒီစံနှုံးနေနဲ့စစ်ဆေးပြီးတော့မှအောင်မီဆိုတော့မှဒစိကပ်ပေးလိုက်ပါတယ်အဲ့ဒီဒစိပါတဲ့ပစ္စည်းကိုမှဈေးကွက်ထဲမှာရောင်းဝယ်ရှိပါတယ်အဲ့ဒီဒစိမပါဝင်တဲ့ဈေးကွက်ထဲမှာရောင်းလို့ရှိရင်သူ့ကိုအပြစ်ပေးအရေးယူလို့ရပါတယ်ဟုတ်မြန်မာပြည်ရဲ့ဟိုတိုင်ဝမ်ထိုင်းအင်ဒိုနီးရှားစင်ကာပူစတဲ့နိုင်ငံတွေကနေပြီးတော့ PPE တွေတင်သွင်းပြီးရောင်းချနေပါရှိပါတယ်အဲ့ဒီထက်မှာတရုတ်ကတွင်းလာတဲ့ PPE တွေဆိုတော်တော်ကိုအည်သွေးညံ့တယ်လို့သိရပါတယ်ဟိုထမ်းလာတဲ့ပစ္စည်းတွေမှာဆိုလို့ရရင်သူတို့လက်မှတ်တွေပါလာတာတွေ့ပါတယ်နောက်ပြီးတော့ပစ္စည်းတွေပေါ်မှာလည်းပဲဘယ်ဆန်နှုံးနဲ့စစ်ဆေးထားတယ်ဆိုတဲ့စိတ်တွေလည်းရိုက်ထားတာတွေ့ရပါတယ်တရုတ်ပစ္စည်းတွေကဈေးပေါ်တဲ့အခါကျတော့အလုရှင်တွေကလည်းပဲအဲ့ဒီပစ္စည်းတွေဝယ်ပြီးတော့အလုသမားတွေဝတ်စီတယ်အည်သွေးညံ့တဲ့ PPE တွေဝတ်လိုက်တဲ့အခါကျတော့အလုသမားတွေအတွက်ဘလို့မှအကန့်အနိုးအကာအကွယ်ပေးဖို့မဖြစ်နိုင်ပါဘူးဒါဆိုတော့အခုပြည်တွင်းမှာပါသမန်ကလေးကစားစရာအယုတ်ထုတ်တယ်မျိုးထုတ်ပြီးရောင်းနေရပါ။ PPE ဆိုတာအလုံးလုံးတဲ့သူတွေကိုအန္တရာယ်မဖြစ်အောင်ကာကွယ်ပေးတဲ့ပစ္စည်းဖြစ်လို့ကိုထုတ်ချင်တယ်လို့ထုတ်လို့မရပါဘူး။သတ်မှတ်ထားတဲ့စံနှုန်းတွေအရာထုတ်ရတယ်။သတ်မှတ်ထားတဲ့ပစ္စည်းတွေကိုသုံးရတယ်ပေါ့နော်။ပစ္စည်းထုတ်တဲ့နေရာမှာ raw material အဲ့တော့အဲ့ဒါလို့လုတ်ချင်တယ်လို့လုတ်နေကြတာတွေကိုမလုံနိုင်ဥပဒေနဲ့တားဆီးဖို့အရေးကြီးဖို့လိုပါတယ
်။တကူရေးကာကွယ်ပစ္စည်းတွေနဲ့ပတ်သက်ပြီးတော့ဘယ်သူတွေစီမှာတာဝန်တွေရှိပါလဲ။ဒီလိုမျိုးအလုပ်သမားတွေထိခိုက်အနာတရဖြစ်တယ်ဆိုလို့ရှင်
သုံးသုံးပလဲတောင်းရှိတယ်ပေါ့နော်အစိုးရမှာတောင်းရှိတယ်အလုပ်ရှင်တွေမှာလည်းပဲတောင်းရှိတယ်အလုပ်သမားမှာလည်းတောင်းရှိတယ်ဟောမြန်မာပြည်ထဲကိုအည်သွေးမမီတဲ့ PPE တွေတင်သွင်းလာတာရောင်းညင်းလို့ရောင်းနေတာမြန်မာပြည်ထဲမှာပဲအယုတ်လုတ်တယ်လို့လုတ်ပြီးရောင်းနေတာတွေအစိုးရကန့်သက်ဖို့လိုပါတယ်ကျွန်တော်တို့ဒီမှာ PPE တွေစစ်ဖို့စံရင်စံညွှန်းမရှိသေးဘူးဆိုလို့ရှိရင်လည်းပဲဂရိရှားစံရင်စံညွှန်းစင်ကာပူစံညွှန်းစသဖြင့်ယူပြီးတော့တုံးဝင်ရပါတယ်နောက်ဤသို့စစ်တဲ့စက်တွေမရှိသေးဘူးဆိုရင်လည်းနိုင်ငံခြားနေငှားသုံးလို့ရတယ်သူတို့ဆက်တက်နီရှန်တွေပါခေါ်လာလို့ရတာပေါ့နော်အဲ့စက်တွေအဲ့လိုငှားလိုက်တဲ့အခါမှာသူတို့နဲ့အတူတွဲပြီးတော့မြန်မာနိုင်ငံကအင်ဂျင်နီယာဆက်ပြန်သူတို့ကတွဲပြီးတော့တင်ခိုင်းလို့ရပါတယ်မြန်မာလူငယ်တွေတက်ပြီးဆိုလို့ရှိရင်အဲ့စက်တွေကိုဝဲပြီးတော့ကိုယ့်အကူစစ်လွယ်လို့ရပါတယ်ဒါကတော့အစိုးရအခိုင်အနေနဲ့လိုရမှာဟာပေါ့နော်အဲ့လိုလိုအောင်ကောင်းမှန်းကိုအစိုးရအရာရှိရင်းနဲ့သိဖို့လိုပါတယ်နောက်ပြီးတော့တကယ်လုတ်ချင်စီလည်းရှိပြီးတော့နောက်တကယ်လုတ်ဖို့လည်းအရေးကြီးပါတယ်အဓိကအားဖြင့်ကျွန်တော်ထင်တာကတော့လူသမားဝန်ကြီးဌာနမှာတာဝန်ရှိပါလိမ့်မယ်။လူသမားဝန်ကြီးဌာနအောက်မှာ PPE စစ်ဆေးရည်သွေးသတ်မှတ်လက်မှတ်ထုတ်ပေးနောက်ပစ္စည်းတွေပေါ်မှာတစိုက်ကစသဖြင့်လုပ်ဖို့ဌာနတစ်ခုဖွဲ့ထားရပါမယ်။အဲ့ဌာနကနေပြီးတော့ရည်သွေးမပြည့်မီတဲ့ပစ္စည်းတွေကိုသိမ်းမယ်၊ပစ္စည်းတင်သွင်းတဲ့သူတို့အရေးယူမယ်နောက်ပြီးတော့ပစ္စည်းတွေကိုစစ်မယ်လက်မှတ်တွေထုတ်ပေးမယ်ပေါ့နော်
။အခုရေကာကွယ်ပစ္စည်းကိုမြန်မာနိုင်ငံမှာတိတိကျကျတုံးနေတာမျိုးအခုထိမရှိသေးပါဘူး။ဒါဒီပစ္စည်းတွေတုံးရမယ်ဆိုတော့ပြည်လာအောင်လို့ဘယ်လိုလုပ်ရင်ကောင်းမလို့အကြံပေးချင်ပါလား။
အဲ့တော့ပစ္စည်းတွေကိုသုံးရကောင်းမှသိအောင်လို့ကတော့ဟောပြောဝယ်တွေလုပ်တယ် demonstration မှာလုပ်ပါတယ်အဓိကတော့အစိုးရဘက်ကနေပြီးတော့ဥပဒေထုတ်ပြီးတော့မသုံးမနေရလုပ်ဖို့ပါ PPE ကိုတင်းချဝတ်တပ်ဖို့စနေကြကိုင်းတွေထင်းထင်းနပ်ဖို့နဲ့စေချောတုတ်ကနအောင်လူသမားတွေကိုသင်တန်းပေးဖို့လိုပါတယ်အဲ့ဒီတန်းကိုတက်မနေရဥပဒေနဲ့သတ်မှတ်ပေးထားဖို့လည်းလိုပါတယ်အခုလုံးလုံးစဲမြန်မာပြည်မှာ contract စာချုပ်ချုပ်တဲ့အခါမှာ HSE health safety and environment ပတ်သက်ပြီးတော့တင်မတွေ့ကြသေးဘူးလို့ထင်ပါတယ်။အမှန်တကယ်က project တခုရပြီဆိုလို့ရှိရင်အဲ့ project တန်ဖိုးထဲမှာ safety နဲ့ပတ်သက်ပြီးတော့တန်ဖိုး percentage တခုထည့်ပြီးတော့တွေ့ရပါတယ်။အဲ့လို safety နဲ့ပတ်သက်ပြီးတော့သတ်သမှတ်သုံးဖို့ budget ကိုကြားရတာမရှိဘူးဆိုလို့ရှိရင် safety အတွက်ဘယ်ကောင်းစရာကောင်းနေသုံးမလဲ။ဒါဒါပြဿနာရှိပါတယ်။အရေးကြီးတာကလုပ်ငန်းရှင်အနေနဲ့ကင်းရှင်းတဲ့ကျန်းမာရေးအဲ့ဥပဒေထွက်လာဖို့ပါ။
ဦးရင်းရင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော
်။ဒေါက်ကင်မြို့သက်စူးစီးတင်ပြတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင
်။ American ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြတ်မြတ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာကာလကြာရှည်အပြစ်ခံရက်စက်မှုရရှိအောင်လှုပ်ဆောင်နိုင်မဲ့အခြေအနေအခွင့်အလမ်းတရရှိနေတဲ့အကြောင်းဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE ဆိုင်ရာ American ပြည်တော်စုကိုယ်စားလှယ် Daniel Bahia ကပြောဆိုပါတယ်စက်တင်ဘာလ21ရက်နေ့ကနဖက်တပ်တွေကြားထိတွေ့မှုမဖြစ်ပေါ်စေရေးစစ်လက်နက်ပစ္စည်းကြီးတွေကိုထိတွေ့ရအရက်ဒေတာပြင်မှတ်ထားတဲ့ Patrick Vix နဲ့ Zolik Data တို့ကနေပြန်လည်ရုပ်သိမ်းရေးစတာတွေအတွက်မူပေါင်းချမှတ်မှုတွေကိုကနဦးအနေနဲ့အကောင့်ထဲဖို့ဆောင်ရွက်နိုင်ခဲ့ပါတယ်။ဒါပေမဲ့ရရှိထားတဲ့သဘောတူညီမှုကိုရရှိအပြည့်အဝထိန်းထားဖို့လိုအပ်ပါတယ်လို့တန်တမန်ဘာအီယာကပြောပါတယ်။အချိန်တွေကဒဇဇနဲ့ကုံဆုံးနေတာကြောင့်အမေရိကန်ပြည်အောင်စုဘက်ကအောက်ပါအချက်လက်တွေကိုချက်ချင်းလှုပ်ဆောင်ဖို့နှိုးဆော်လိုက်ပါတယ်။ပထမအချက်အနေနဲ့ကတော့ရုရှားနဲ့ခွဲထွက်ရေးသဘုံတွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေဟာယူကရိန်းစစ်တပ်ရဲ့တပ်စခန်းတွေပေါ်တိုက်ခိုက်နေမှုတွေကိုရပ်တန့်မှုဒုတိယအချက်အနေနဲ့ကတော့ ရုရှားအရာရှိတွေကိုဗဟိုပူးတွဲထိန်းချုပ်ရေးတပ်မှတာဝန်ချထားစီစတာတွေဖြစ်ပါတယ်။ဒီဗဟိုထိန်းချုပ်ရေးတပ်ဟာနှစ်ဖက်တပ်တွေကြားထိတွေ့မှုမဖြစ်ပေါ်စေရေးအခြေအနေတိုးတက်မှုကိုစောင့်ကြည့်နေတဲ့ OSCE ရဲ့တာဝန်ရှိသူတွေရဲ့လုံခြုံရေးကိုအာမခံရမှာဖြစ်ပါတယ်။ရုရှားနဲ့ခွဲထုတ်ရေးတပုံတွေပါဝင်တဲ့ပူးပေါင်းတပ်ဖွဲ့တွေအနေနဲ့ OSCE ရဲ့လီလာစောင့်ကြည့်ရေးအထူးမစ်ရှင်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်ပိတ်ဆို့တားမြစ်မှုတွေကိုရပ်တန့်ပေးရပါမယ်။ချင်းချောက်တာနဲ့ရန်လိုတဲ့အပြုမှုတွေပြုလုပ်တာမျိုးဟာလုံးဝလက်ခံစရာမရှိဘူးလို့တမ်မတ်ကြီးဘာယာကပြောပါတယ်။တပ်ဖွဲ့တွေကြားထိတွေ့ရင်ဆိုင်မှုတွေနဲ့လုံးဝအပြစ်ခတ်ရက်စဲရေးမရရှိသေးသေး၍ပဋိပက္ခတွေဖြစ်ပွားနေတဲ့ဒေသတဝိုင်းမှာနေ့စဉ်ဆိုသလိုဒုက္ခတွေကြုံတွေ့နေကြရအောင်မှဖြစ်ပါတယ်။မေလနဲ့ဩဂုတ်လကြားဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေအတွင်းတည်ဆုံးကြရတဲ့ရက်သားဥယျာဉ်ဟာအခုနှစ်ပထမလေးလသာကာလအတွင်းတည်ဆုံးခဲ့ရတဲ့ပမာဏထက်နှစ်ဆကျော်ရှိတယ်လို့ကုလသမဂ္ဂကထုတ်ပြန်ပါတယ်။စက်တင်ဘာလ၁ရက်နေ့အပြစ်ခတ်ရက်စဲခြင်းကစလို့ထိခိုက်တေဆုံးသူအရေအတွက်ဟာညှော့နှဲလာခဲ့ပါတယ်။ဒါပေမဲ့သဘောတူညီမှုပြပြခဲ့ရင်အရက်သားတွေရဲ့ထိခိုက်မှုဟာပြန်ပြီးတော့ဖြစ်လာမှာဖြစ်ပါတယ်။ခရိုင်းမီးယားဒေသမှာရုရှားတွေကတတားလူမျိုးတွေလူအဖွဲ့အစည်းတွေပေါ်လိုက်လံနှောက်ယှက်နှိစေဖြစ်ပါတယ်။ပြောရရင်အသိမ်းပိုက်ခံဖြစ်တဲ့အချိန်ကစလို့တတားတွေပျောက်ဆုံးသွားခဲ့တဲ့အကြောင်းမဖြေရှင်းနိုင်သေးတဲ့မှတ်တမ်းမှတ်ရာ၁၀ခုရှိပါတယ်။ဒေတာကိုတင်ပိတ်ထားတဲ့အာနာပိုင်တွေကဖန်စီထိမ့်သိမ်းခံထားရတဲ့ခရမီးယားတာတာတက်ကြွလှုပ်ရှားသူအမီယာဟူစိန်ကူကူအပေါ်မိဘအခွင့်အရေးဆုံးရှုံးအောင်သူ့ရဲ့ကလေးငယ်တွေကိုဖိအားပေးဆန့်ကျင်မှုစေခိုင်းခဲ့တယ်ဆိုတဲ့ဖြစ်ရပ်နဲ့မက်ဂျ်လစ်အဖွဲ့ဝင်တွေအများပြားကလည်းရုရှားကနှိပ်စက်စစ်ဆေးမှုတွေပြုလုပ်ခဲ့တယ်ဆိုတဲ့အချက်တွေကအမေရိကန်ပြည်ထောင်စုအတွက်စိတ်အနှောက်အယှက်ဖြစ်စေခဲ့ပါတယ်ရုရှားအနေနဲ့ကျူးကျော်သိမ်းပိတ်မှုကိုအဆုံးမတတ်သေးသေးဖြင့်ခရိုင်းမီးယားဒေသအုပ်ချုပ်ရေးကိုယူကရိန်းလက်ထက်ကိုပြန်လည်လွှဲပြောင်းမပေးသေးရုရှားပေါ်ချမှတ်ထားတဲ့ခရိုင်းမီးယားနဲ့ဆက်ဆက်နေတဲ့အရေးယူတားဆီးပိတ်ဆို့မှုတွေကိုဆက်လက်ပြီးတော့ထားရှိနေမှာဖြစ်ပါတယ်။ရုရှားအနေနဲ့ Minsk သဘောတူညီချက်အတိုင်းအပြည့်အဝလက်တွေ့အကောင့်ထဲပေါ်သည့်အထိယူကရိန်းနိုင်ငံအရှေ့ဘက်ကိုရုရှားကရန်လိုတိုက်ခိုက်သိမ်းပိုက်ခဲ့မှုကြောင့်ချမှတ်ထားတဲ့အရေးယူပိတ်ဆို့ထားမှုတွေကိုပြန်လည်စတင်ဖို့အတွက်အမေရိကန်ပြည်ထောင်စုဟာ EU ဥရောပသမဂ္ဂနဲ့အတူလက်တွဲပြီးတော့လှုပ်ဆောင်သွားမှာဖြစ်ကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးအပ်ပါရရှင်။ကျမတို့စနေနေ့ညနေခင်းထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါရရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြို့သက်ကကြေညာပေးပါမယ်ရှင်
။ရခိုင်ပြည်နယ်မုံတော်ဒေသတွင်လုံခြုံရေးတပ်ဖွဲ့တွေဆောင်ရွက်နေတဲ့နေမြေရှင်းလင်းမှုတွေမှာမွတ်စလင်အမျိုးသမီးတွေကိုအဓမ္မပြုကျင့်မှုတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးအမေရိကန်အစိုးရကစိုးရိမ်စိတ်ပူကြောင်းမြန်မာအစိုးရဝန်ကြီးတွေကိုတိုက်ရိုက်ပြောဆိုနေတယ်လို့ပုံမှန်လင်းလင်းနဲ့တရားဥပဒေနဲ့အညီဆောင်ရွက်ဖို့တေးတေးချာချာစုံစမ်းစစ်ဆေးဖို့တိုက်တွန်းနေကြောင်းလဲအမေရိကန်နိုင်ငံသားဌာနကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။သမ္မတရုံးပြောခွင့်ရဦးစောထေကတော့ရခိုင်ပြည်နယ်ကအခြေအနေမှန်ကန်သိရဖို့နိုင်ငံတကာအဖွဲ့တွေဝင်ရောက်ခွင့်ပြုဖို့နဲ့တမတ်ကြတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောင်းဆိုထားတဲ့အတိုင်းမြန်မာအစိုးရကဆောင်ရွက်နေတယ်လို့ပြောကြားခဲ့ပါတယ်။အီရန်နိုင်ငံမိုဆိုးမြို့နယ်တဝိုက်မှာ IS တွေးကြော်တွေကတောင်းနဲ့ချီတဲ့ဒေသခံတွေကိုလူသားဒိုင်းတပွဲအကာအကွယ်ယူပြီးအီရတ်တပ်တွေရဲ့ထိုးစစ်ဆင်မှုကိုတုံ့ပြန်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာရုံးကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ IS တွေးကြော်တွေဟာတကယ်အရေးပါတဲ့နေရာတွေကိုအတိုက်ခိုက်မခံရအောင်သူတို့ပြန်ပြီးဆွဲထားတဲ့အရက်သားတွေကိုပို့ထားပြီးတရေဘောကြောင်ကောက်ကျစ်တဲ့နေနဲ့ဗျူဟာတုံ့ပြန်စူးစမ်းနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်တာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဟီလရီကလင်တန်ကသူ့နိုင်ငံခြားရေးဝန်ကြီးတာဝန်ကိုထမ်းဆောင်စဉ်မှာပေးပို့ခဲ့တဲ့အီးမေးလ်တွေနဲ့ပတ်သက်ပြီး FBI ကပြန်ပြီးစုံစမ်းစစ်ဆေးနေပါပြီလို့ပြောကြားလိုက်ပါတယ်။ FBI အကြီးအကဲ James Comey ကဒီအီးမေးလ်တွေနဲ့ပတ်သက်ပြီးတော့ထမှန်စစ်ဆေးမှုတွေကနေ Miss Clinton အတွက်ထိခိုက်မှုတွေရှိနိုင်တယ်လို့ပြောဆိုပြီးမှပဲအခုလိုပြောကြားလိုက်တာပါ။စီးရီးယားနိုင်ငံရက်ကာမြို့ကိုအခိုင်အမာတက်ဆွဲထားတဲ့ IS တွေးကြော်တွေကိုထိုးစစ်ဆင်ပြီးတိုက်ပုတ်တဲ့ကမ်းလှမ်းထားတဲ့ American တပ်တွေကပြဿနာတွေနဲ့ရင်ဆိုင်နေရပါတယ်။ American တွေကြောတောင်နောက်ခံပြေးထားတဲ့ထိုးစစ်ဆင်မဲ့ကိစ္စဟာဒတလော့မှာတစ်ဖွဲ့ပဲရှိနေတဲ့ဒီစစ်ဆင်ရေးမှာပေါင်းမဲ့စီးရီးယားအခြေစိုက်ကတ်တပ်ဖွဲ့ကိုပါဝင်ခွင့်မပေးဘူးလို့တူရကီသမ္မတကပြောကြားလို့ဖြစ်ပါတယ်။
တရင်တင်တကိုဒေါ်ခင်မြတ်သက်ကြေညာပေးခဲ့တာဖြစ်ပါရဲ့ရှင်။ဒီမနေ့အစီအစဉ်ထုတ်လုပ်ရမှုကနန်းထွေးကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zineb Abdulrahman ဖြစ်ပါတယ်။ စနေနေ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မရှာဖုံပါ
This program has come to you from the Voice of America, Washington.